ယနေ့ညကျင်ပပြုလုပ်တဲ့ဓမ္မသဘင်ပွဲဓမ္မပူဇာဆရာတော်ဘုရားနဲ့တကွာယတနာမြတ်သုံးပါးကိုတရားနဲ့ပူဇော်ခြင်းသဖြင့်စတင်ကြစို့ယနေ့သာသနာတော်နှစ်2559ခုနှစ်မြန်မာကောစာတက်ကြေ1385ခုနှစ်နရောလာပြီးကျော်12ရက်ခရစ်နှစ်2013ခုနှစ်ဒီဇင်ဘာလ29ရက်တနင်္ဂနွေနေ့ညချမ်းအချိန်ကာမှာမန္တလေးတိုင်းဒေသကြီးအမရပူရမြို့မဟာကန္နာယုံကျောင်းတိုက်သုံးတက်ကျောင်းဆောင်အတွင်းမှာကျင်းပပြုလုပ်တဲ့ဓမ္မသဘင်ပွဲဓမ္မပူဇာတရားတော်နဲ့ပူဇော်တဲ့ပွဲဖြစ်ပါတယ်အကြောင်းရင်းခန္ဓာကလွန်ခဲ့သောနရောလာပြီးကျော်9ရက်နေ့နနက် 8:45 မိနစ်ခန့်ကဘဝနဲ့ထံဆံလွန်တော်မူခဲ့တဲ့မဟာကဏ္ဍဝန်ကျောင်းတိုက်ကြီးရဲ့မဟာနာယကကျုပ်ဆရာတော်ဘုရားဖြစ်တဲ့ကျေးဇူးရှင်ပဒန္တကုံတလာဘိဝန္တမဟာထေမြတ်ရဲ့အန္ဒီမအကိဇာပနပူဇာသဘင်ကိုအကြောင်းပြုပြီးတော့အကျိုးဓမ္မပူဇာများပြုလုပ်ခြင်းဖြစ်ပါတယ်အဲ့တော့ယနေ့ညအနေနဲ့ဘုန်းကြီးအနေနဲ့ဗာတရားဟောပေးမလဲဆိုတော့မြတ်တာရေညီညူရေချစ်ကြည်ရေတဲ့တရားနာမည်ရပါလေမြတ်တာရေညီညူရေချစ်ကြည်ရေပါဗျာဒီတရားတော်ဘာဖြစ်လို့ဟောတယ်လဲဆိုတော့ဘုန်းကြီးတို့မာကဏ္ဍဝန်ကျောင်းတိုက်ရောက်ခါစားကဆရာကြီးဥတုခရိုက်ကူးခဲ့တဲ့မာကဏ္ဍဝန်ဆရာတော်ဘုရားကြီးရဲ့ဇာပနာမှတ်တမ်းလေးတွေကိုတနေ့တခါပြလေးရှိပါတယ်အဲ့ဒီထဲမှာယခုသကိုင်းတောင်ယူမာသူဘောထောင်ကျောင်းတိုက်ပါမောက်ခကျုပ်ဆရာတော်ရေးသားခဲ့တယ်လို့သိရတဲ့ပူဇော်တဲ့ဂါထာလေးရှိတယ်ပေါ့သကိုင်းတောင်ယူဝိပဿနာကျောင်းဆရာတော်ကနေပူဇော်ထားတာဒီဂါထာလေးရပါလဲဆိုတော့နတ္တိဒါနိမဟာထေရောဘဟုနံပရိနာယကောသမဂါပတိပိဇာမဧတာတိတ်တာနာပူဇနာဒီဂါထာလေးရဲ့အဓိပ္ပာယ်ကိုနှစ်ချိုက်လို့နှစ်သက်မြင်နိုးခဲ့လို့ယနေ့မြတ်တာရေညီညူရေချစ်ကြည်ရေဆိုတဲ့တရားကိုဟောရခြင်းဖြစ်ပါတယ်အဲ့တော့ဒီဂါထာလေးရဲ့အဓိပ္ပာယ်ကဘာလဲဆိုတော့ယခု1339ခုနှစ်နရောလာပြီးကျော်၂ရက်နေ့မှာတဲ့အချမ်းရံတန်ဃာတော်တပည့်တော်တပည့်တွေများပြားတော်မူတဲ့အင်မတန်မှကဘာထိကြော်ကြားတော်မူခဲ့တဲ့ကျေးဇူးရှင်ဘာသာတိကကျမ်းပြုဆရာတော်ကြီးဟာတတ်တော်အပြင်ထင်ရှားမရှိတော့ပါဘူးတဲ့ကြံရေးကြတဲ့တန်ဃာတွေတပည့်တွေကြောင်တိုက်ကိုအားပေးချီးမြှောက်နေကြတဲ့ဒဂါဒဂမတွေညီညွတ်စွာနဲ့တန်ဃာတွေကပရိယပฏิပတ်အလုပ်ကြိုးစားဒဂါဒဂမတွေကပရိယအလုပ်ကိုကိုယ်တိုင်မလုပ်နိုင်တော့လုပ်နေတဲ့တန်ဃာတွေကိုထောက်ပံ့ပြီးတော့ဖျားဥပြုမေတ္တာပွားတရားရှိမှတ်တဲ့ပฏิပတ်ပရိအလုပ်ကိုလက်တွဲညီညီနဲ့မြတ်စွာဘုရားပေးတော်မူခဲ့တဲ့ပေးအပ်ခဲ့တဲ့ဒီတာဝန်နှစ်ပါးကိုညီညွတ်ညွတ်ကျင့်မယ်ဆိုရင်ဒါတပည့်တွေရဲ့အကောင်းဆုံးပူဇော်ခြင်းဖြစ်ပါတယ်အဲ့တော့တမက္ခာပฏิပိစ္ဆာမညီညီညွတ်ညွတ်နေပြီးတော့ပရိယပฏิပတ်လုပ်ငန်းနေကျင့်မယ်တက္ကရာမတွေကပရိယကိုကိုယ်တိုင်မလုပ်နိုင်တော့ပရိယလုပ်တဲ့တန်ဃာတွေကိုထောက်ပံ့လှူဒန်းမယ်ဖျောက်ပြုမေတ္တာပွားတရားရှိမှတ်တဲ့စားတဲ့လောဘဒေါသနည်းတဲ့အလုပ်တွေလုပ်ပြီးတော့ညီညွတ်ညွတ်နဲ့ကျင့်ကြမယ်ဆိုရင်ဧတာသိတ္တာနာပူဇနာဒါတပည့်တွေရဲ့အကောင်းဆုံးပူဇော်ခြင်းဖြစ်ပါတယ်ဒီဂါထာလေးကိုရေးသားခဲ့တယ်ပေါ့ရေးသားပြီးတော့အဲ့ဒီဇာပနာမှတ်တမ်းထဲမှာနားထောင်ခွင့်ရတော့အင်မတန်မှအနှစ်သာရပြေဝါပါလားဒါမျိုးလေးစိတ်ထဲမှာဖြစ်ခဲ့ဘူးလေဒါကြောင့်ယနေ့ဒီတရားကိုဟောပေးတာဒီဟာဘုန်းကြီးတို့ကျေးဇူးရှင်မဟာကဏ္ဍဝန်ဆရာတော်ဘုရားကြီးရဲ့ဆန္ဒတော်နဲ့လေတထက်ထဲကြပါတယ်တဲ့ဘာဖြစ်လို့လဲဆိုတော့ဆရာတော်ကြီးကကျေးဇူးတော်ရှင်ဘုရားရှင်ကိုနေ့စဉ်မပြတ်ကျေးဇူးဆက်ဖို့အမြဲယရနာသာသနာဤဝန္တာနှခန်းကိုစီထံကြိုပမ်းကြပါလေ ဘုရားရှင်ကိုပူဇော်ခြင်းပါတယ်နေ့စဉ်ပူဇော်ခြင်းပါတယ်ဆိုလို့ရှိရင်ဝန္တာနှခန်းကိုစီထံနဲ့ပရိယတ္တိစာတင်စာချတရားဟောတရားပြအလုပ်ကိုလက်လာပါမငယ်ပဲနဲ့ကြောစောမှုကိုမငယ်ပဲနဲ့ဒီအလုပ်ကိုလုပ်ပါပฏิပတိဝိပဿနာဒုရဘုရားဥပ္ပုမေတ္တာပွားတရားရှိမှချင်းဆိုတဲ့ဒေါဘဒေါသငြိမ်းချမ်းခြင်းကိုကျင့်ပါတဲ့ဒီမြတ်စွာဘုရားအနှင်းခဲ့တဲ့တာဝန်နှစ်ရက်ကိုစိတ်ထားမှန်မှန်နဲ့လောဘဒေါသကင်းဖို့သာသနာတော်ကြီးရှေးစေဖို့လူနဲ့ပြန်မာတတ္တဝါတွေချမ်းသာပွားစေဖို့ဒီလိုစိတ်ထားနဲ့ဒီတာဝန်နှစ်ရက်ကိုကိုယ်စီထမ်းလို့ရှင်ဘုရားရှင်ကိုကျေးဇူးဆက်ရာရောက်ပါတယ်တဲ့ပရိယပฏิပတ်လို့ဆိုတာလည်းပဲညီညွတ်မှလှုံ့ဆောင်နိုင်တာတဲ့ဘာဖြစ်မှလှုံ့ဆောင်နိုင်လဲအဲ့တော့ဒီလိုညီညွတ်ညွတ်နဲ့ပရိယပฏิပတ်ကိုကိုယ်တိုင်ထမ်းတဲ့တန်ဃာတော်တွေကထမ်းဝိုင်းဝန်းပြီးတော့တတ်နိုင်တဲ့မြတ်ချီမြောက်တဲ့ဒကာဒကမတွေတန်ဃာတွေကချီမြောက်ညီညွတ်ညွတ်နဲ့ကျင့်ကြမယ်ဆိုလို့ရှိရင်ဘုရားရှင်ကိုလည်းပူဇော်ရာရောက်ပါတယ်ဆရာသမားဆက်ဆက်တောင်မြို့မာကနောင်ဆရာတော်ဘုရားကြီးတိုက်တီးဆရာတော်ဘုရားကြီးကိုလည်းပူဇော်ရာရောက်ပါတယ်ယခုလက်ရှိမာနာကကျုပ်ဆရာတော်ပူဇော်ရာရောက်ပါတယ်အားလုံးဆရာသမားတွေကိုပူဇော်ရာရောက်ပါတယ်ဒီလိုပူဇော်ရာရောက်စေခြင်းလို့ဘုန်းကြီးကမြတ်တာရေညီညွရေချစ်ကြည်ရေဆိုတဲ့ဒီတရားကိုဟောဖို့ဆုံးဖြတ်ခဲ့တာပါအဲ့တော့ဘုန်းကြီးတို့ညီညွတ်တယ်ဆိုတာတရားမြတ်တာမှုရှိမာတဲ့ညီညွတ်တယ်ဆိုတာဘာရှိမာလဲတရားမြတ်တာမှုရှိမာညီညွတ်မှာညီညွတ်လို့ရှိရင်သမဂ္ဂနံတဘောတုခောညီညွတ်ရင်ချမ်းသာတယ်တဲ့ညီညွတ်ရင်ဘာဖြစ်လဲချမ်းသာစွာနဲ့ဘုရားရှင်အနှင်းခဲ့တဲ့တာဝန်နှစ်ရက်ကိုညီညွတ်မှလောက်ရတာအဆင်ပြေတယ်ဒါမှတိုးတက်မှုရှိတာဒါကြောင့်ဘုန်းကြီးတို့မြတ်တာဖို့အရေးကြီးတယ်မြတ်တာဖို့မြတ်တာလို့ရှိရင်ညီညွတ်မယ်ညီညွတ်လို့ရှိရင်ချစ်ကြည်စွာနဲ့ရှင်တွဲနေထိုင်မယ်နေတိုင်းပြီးတော့ပရိယတ္တိပฏิပတ္တိအလုပ်ကိုကိုယ်တိုင်လုပ်တဲ့ဆရာတော်တွေကလုပ်ထောက်ပံ့တဲ့ဒကာဓမ္မတွေကထောက်ပံ့ပြီဆိုရင်အဲ့ဒါအကောင်းဆုံးပူဇော်တာတဲ့အကောင်းဆုံးဘာဖြစ်တာလဲဒါကြောင့်မို့ဆရာတော်ကြီးကကျေးဇူးတော်ရင်ဘုရားရှင်ကိုနေ့စဉ်မပြတ်ကျေးဇူးဆက်ဖို့အမြတ်ယရနာသာသနာ၏ဝန္တာနှခန်းကိုစီထံကြိုပမ်းကြပါလေဒကာဓမ္မတွေကတော့ပရိယတ္တိစာတင်စာချတရားတရားပြလို့ကိုယ်တိုင်တော့ဘယ်လုံနိုင်ပါမလဲဒါမှလို့ကိုယ်တိုင်မလုံနိုင်ရင်လုံနိုင်တဲ့တန်ဃာတွေကိုလှုပ်ခွင့်တောင်းဆိုပြီးတော့တက်နိုင်တယ်မြဝိုင်းဝန်းကြမယ်လှူဒန်းကြမယ်ဒါလည်းပဲဘုရားရှင်ကိုပူဇော်ရာရောက်သွားတာပဲတန်ဃာတော်ရှင်မြတ်တေနေနဲ့လည်းပဲပရိယမကင်းတဲ့ပฏิပတ်ပฏิပံကမကင်းတဲ့ပရိယလောဘဒေါသကိလေသာတွေငြိမ်ဖို့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုဖို့သာသနာတော်ကြီးစီပင်ဖို့ဒီလိုရည်ရွယ်ချက်မှန်မှန်ကန်ကန်နေနဲ့ကြိုးစားပြီးဆိုရင်ဒါအကောင်းဆုံးပူဇော်ရာရောက်တယ်ဒါကြောင့်မို့ဘုန်းကြီးကမြတ်တာရေးညီညွတ်ရေးချစ်ကြည်ရေးဆိုတဲ့ဒီတရားကိုဟောပေးမှာအဲ့တော့ဘာဟုကြောင်းခံပြီးတော့ဟောမလဲဘာဟုဒီကထားပြီးတော့ဟောမလဲဆိုတော့ဘုန်းကြီးတို့မေဇိမနိကေမူလပဏ္ဍတာပါဠိတော်စုလဂောသိန်ကတုတ်တန်နဲ့ဝီနီမဟာဝါပါဠိတော်ပါစီနဝန္တဒါယဂမနကထာဆိုတာဒါဒီပါဠိတော်နှစ်ရက်ကိုဥတီပြီးတော့ဘုန်းကြီးကမြတ်တာကြောင့်ကျင့်စဉ်ညီညွတ်ကြောင့်ကျင့်စဉ်ချစ်ကြည်စွာတူရှင်တွဲနေထိုင်ပြီးတော့အလုံးလုံးနိုင်ကြောင်းကျင့်စဉ်ဒီကျင့်စဉ်၃ချက်ကိုဟောပေးပါမယ်။အဲ့တော့အာလုံးလည်းချီပြီးတော့လိုက်စို့မြတ်တာတာညီညွတ်တာချစ်ကြည်တာချစ်ကြည်စွာရှင်တွဲနေထိုင်နေဆိုတာဒါအာလုံးသိသွားပြီ။မြတ်တာညီညွတ်အောင်ချစ်ကြည်စွာအတူရှင်တွဲပြီးတော့နေထိုင်နိုင်အောင်ဘယ်ကျင့်စဉ်တွေကိုကျင့်မလဲ။ဘုန်းကြီးကပါဠိတော်ဖျားရှင်ဟောကြားတော်မူခဲ့တဲ့ရဟန္တာရှင်မြတ်ကြီးတွေကျင့်သုံးခဲ့တဲ့ဒီပါဠိတော်နှစ်ခုကိုထုံနှုတ်ပြီးတော့ဟောပေးမယ်ကဲအာလုံးလိုက်ဆိုပဝန်းကျင်အားတံဘုထာလေးစားတရမီပဝန်းကျင်အားတံဘုထာလေးစားတရမီအဲ့တော့နံပါတ်၁ခြေစဉ်ကမိမိပဝန်းကျင်မိမိနေထိုင်တဲ့အတူတကွာနေထိုင်တဲ့ပုဂ္ဂိုလ်တွေတရှိတမဲတွေယဟန်တော်တွေဆိုရင်သာသနာမှာနေတော့သာသနာတော်ကြီးအပေါ်မှာတ တန်ဖိုးထားလေးစားတတ်တဲ့အကျင့်ရှိပါတဲ့ဒါဆိုလို့ရှိရင်မြတ်တရေးကျင့်စဉ်ညီညွတ်ရေးကျင့်စဉ်ချစ်ကြည်စွာအတူရှင်တွဲနေထိုင်ကြောင်းကျင့်စဉ်ဖြစ်ပါတယ်တဲ့ကဲဒုတိယကျင့်စဉ်လေးဆိုမယ်မိမိလိုအင်ရှည်တန်းတင်အစဉ်ပယ်ရမည်မိမိလိုအင်ရှည်တန်းတင်အစဉ်ပယ်ရမည်ဒုတိယကျင့်စဉ်တွေနဲ့ကိုယ့်ရဲ့လိုရင်းဆန္ဒကိုယ့်ရဲ့အတ္တတွေကိုရှည်တိုင်းမတင်မဲနဲ့ဆွေးနွေးတိုင်ပင်ဆောင်ရွက်ပါတဲ့မိသားစုတစုအတူနေတယ်ကိုလိုချင်တာကိုလှုပ်ချင်တာကိုဆန္ဒကိုရှည်တိုင်းမတင်ပါနဲ့အားလုံးမိသားစုသူတို့ကိုမေးမြန်းပြီးတော့သူတို့ရဲ့တင်ပြချက်ဟာမှန်လေကျိုးရှိတယ်။ဒါဆိုရင်လက်ခံကျင့်သုံးပြီးတော့ဆောင်ရွက်ပါတဲ့။အဲ့တော့ကိုယ့်ရဲ့အတ္တကိုယ့်ရဲ့ဆန္ဒဒါကိုရှည်တမ်းမတင်မဲနဲ့တိုင်ပင်ဆွေးနွေးဆောင်ရွက်မယ်ဆိုရင်မြတ်တာမယ်မြတ်တာလာတော့ညီညွတ်မယ်ညီညွတ်ရင်ချမ်းသာစွာအတူရှင်တွဲနေထိုင်မယ်တဲ့ဒါကဒုတိယကျင့်စဉ်။ကဲတတိယကျင့်စဉ်လေးဆိုလိုက်မေတ္တာရှည်ထားကံသုံးပါဖြစ်ပွားစေရမည်မေတ္တာရှိထားကံသုံးပါဖြစ်ပွားစေရမည်အဲ့တော့အရာရာတိုင်းမှာမေတ္တာတရားကိုလက်ကင်ထားပါနောက်ဆုံးသာသမီကိုဆုံးပါတယ်တပည့်တွေကိုဆုံးပါတယ်အချက်ခွဲတဲ့သဘောနဲ့မလုပ်ဖင်းနဲ့ပြုပြင်ပြီးတော့လူတော်လူကောင်းတယောက်ဖြစ်ပါစေသာသနာအတွက်လောကအတွက်မြင့်မြတ်တဲ့သူတော်ကောင်းဖြစ်ပါစေဒီလိုရည်ရွယ်ချက်နဲ့ဆုံးမပြီးတော့အော်ငေါက်တာနောက်ဆုံးမိမိတို့ဆုံးမတွေရိုက်တယ်လိမ္မာပါစေအချက်ကွဲစီလိုတဲ့စိတ်မထားရပါဘူးဒါကိုအရာရာတိုင်းမှာမေတ္တာတရားလက်ကင်ထားရမယ်တဲ့ဒါဆိုရင်ကျင့်စဉ်သုံးပါးပြည့်စုံသွားပြီပြန်ဆိုရအောင်ပဝန်းကျင်အားတံဘုဒ္ဓလေးစားတရမိမိမိလိုအင်ရှည်တန်းတင်အစဉ်ပယ်ရမိမေတ္တာရှိထားကံသုံးပါဖြစ်ပွားစေရမိကျင့်စဉ်သုံးဝါလိုက်နာကမြတ်တာချစ်ကြည်မိကျင့်စဉ်သုံးဝလိုက်နာကမြတ်တာချစ်ကြည်မိရှင်နုရုဒ္ဓလျှောက်ထားပါသုံးဖြာညီညွတ်ကြောင်းစွမ်းဤရှင်နန္ဒီယာလျှောက်ထားပါသုံးဖြာညီညွတ်ကြောင်းစွမ်းဤရှင်ကိမိလာလျှောက်ထားပါသုံးဖြာညီညွတ်ကြောင်းစွမ်းဤဗုဒ္ဓမြတ်စွာဖွင့်ပြုပါသုံးဖြာညီညွတ်ကြောင်းစွမ်းဤအဲ့တော့ပဝန်းကျင်ကိုတန်ဖိုးထားပြီးတော့လေစာတက်တဲ့အကျင့်ဒုတိယချက်အနေနဲ့ကိုယ့်ရဲ့အတ္တကိုယ့်ရဲ့လိုရင်းဆန္ဒကိုရှည်တမ်းမတင်ဘဲနဲ့တိုင်ပင်ဆွေးနွေးဆုံးဖြတ်တက်တဲ့အကောင့်ထဲပေါ်တက်တဲ့ဆောင်ရွက်တက်တဲ့အကျင့်နံပါတ်3အရာရာတိုင်းမှာဒေါသအာဃာတလောဘတရားတွေရှည်မထားဘဲနဲ့မေတ္တာတရားလက်ကင်ထားပြီးတော့ကျင့်သုံးဆောင်ရွက်တတ်တဲ့အကျင့်ဒီကျင့်စဉ်သုံးပါးဟာမြတ်တရေးညီညွတ်ရေးချစ်ခင်စွာရှင်တွဲနေထိုင်ရေးဖြစ်ပါတယ်ဆိုပြီးတော့အရှင်နုရုဒ္ဓတို့လျှောက်ထားခဲ့တာရှင်နန္ဒီယအရှင်ကိမိလာတို့လျှောက်ထားခဲ့တာရဟန္တာရှင်မြတ်ကြီးတွေကျင့်သုံးခဲ့တာအဲ့တော့ဒီကျင့်စဉ်သုံးပါးကိုဘုရားရှင်ကိုယ်တော်မြတ်ကတာရုခေါ်တော်မူပြီးတော့ပယ်လဲမပယ်ခဲ့ပါဘူးနောက်ပြီးတော့ဖြည့်ဆွက်ပြီးတော့လည်းပဲဘုရားရှင်ဟာဟောတော်မူခဲ့တော့ဘုရားရှင်အတီးပြုခဲ့တဲ့ကျင့်စဉ်နဲ့ဘုရားရှင်ပါလုပ်တော်မူခဲ့တဲ့ကျင့်စဉ်လေအဲ့တော့ဘုရားရှင်အတီးပြုခဲ့တဲ့ကျင့်စဉ်ဒီကျင့်စဉ်၃ပါးကိုပုံကြီးထပ်ပြီးတော့ပြီးရင် ဝတ္ထုကြောင့်လေးပြောပြီးတဲ့အခါဖြစ်စဉ်လေးကိုပြောပြီးတဲ့အခါအကျယ်ချဲ့ပြီးတော့ဟောပေးပါမယ်။အဲ့တော့ဒီကျင့်စဉ်တရားကိုနာရပြီဆိုရင်စိတ်ထဲမှာဘယ်လိုပေါ်လာမလဲဆိုတော့ဘုန်းကြီးစိတ်ထဲမှာတော့ဩဒီမိုကရေစီရဲ့ဘိုးအေကြီးတွေဖြစ်တဲ့အမေရိကနိုင်ငံအနောက်နိုင်ငံဥရောပနိုင်ငံသူတို့နိုင်ငံတွေမှာလူအခွင့်အရေးဒီမိုကရေစီအရေးပြောနေကြတယ်။ဒါတွေကိုဘုန်းကြီးတို့မြန်မာနိုင်ငံကလည်းပဲအနောက်နိုင်ငံကအမေရိကနိုင်ငံကလာတယ်လို့လူဒီလိုထင်နေကြတယ်။တကယ်တော့ဘုန်းကြီးတို့ဖျားရှင်ကိုယ်တော်မြတ်ကလွန်ခဲ့တဲ့နှစ်ပေါင်း2600နီးပါး2500ကျော်ကလေးကဒီကျင့်စဉ်တွေကိုတပိသာဝကတွေနဲ့တူကျင့်သုံးသွားခဲ့တာဒါတွေကိုထုတ်ဖော်မကြည့်တော့အနောက်နိုင်ငံကလာတယ်လို့လူANDS ယောဂသည်တွေ HIV ဘိုးယောဂသည်တွေကိုလူသားကိုလူသားလူဆက်ဆံပါမပြစ်ပဲပါနဲ့ဒီလိုကျင့်စဉ်တွေကအနောက်နိုင်ငံကလာတယ်လို့ယူဆနေတယ်တကယ်တော့ဘုန်းကြီးတို့ဖျားရှင်တွေရဟန္တာရှင်မြတ်တွေကိုယ်တိုင်ကျင့်သုံးတော်မူခဲ့တာတဲ့ကိုယ်တိုင်ပါလုပ်တော်မူခဲ့တာလေဒါလေးတွေကိုတွားပြီးတော့တွေ့ရပါလိမ့်မယ်အဲ့တော့ဘုန်းကြီးတို့ဝမ်းနည်းစရာကောင်းတာကဘုန်းကြီးတို့မြန်မာနိုင်ငံဗုဒ္ဓဘာသာဝင်တွေအများဆုံးနေတဲ့ထေရဝါဒဗုဒ္ဓဘာသာအကြီးကျယ်ထွန်းကားတဲ့နိုင်ငံဖြစ်ပေမဲ့ဘုရားရှင်ရဲ့လမ်းစဉ်တွေအားနည်းနေတယ်ဆိုတော့ဝမ်းနည်းစရာမကောင်းလားကောင်းလားဒါလေးတွေကိုဘုန်းကြီးကထုတ်ဖော်ပြီးတော့ဟောပေးမယ်ပေါ့အဲ့တော့ဘုရားရှင်ဒီကျင့်စဉ်တွေကိုရှင်တို့လို့တာတို့လျှောက်ထားခဲ့တာဒါတည်သွားခဲ့ပြီတည်သွားခဲ့တော့ဘုန်းကြီးတို့ဒီဟာဘလို့ဖြစ်ပေါ်လာတယ်လေအကြောင်းအထုပ်ပတိလေးကိုဘုန်းကြီးပြောပြမယ်ဘုန်းကြီးတို့ဘုရားရှင်ကိုယ်တော်မြတ်မဟာတက္ကရတရား3ခုနေကဆုံလာပြင်းနေမှာဘုရားဖြစ်တော်မူခဲ့တယ်နှစ်လကြာတဲ့အခါဝါစုလာပြင်းနေမှာတရားဥဒ္ဓမဆက်ကြာဟောတော်မူခဲ့တယ်အဲ့တော့ဒီလိုနဲ့ဝါဒီဆိုလိုက်တာပထမဝါမိဂရာဝန်မှာဝါစကတ်တော်မူပြီးတော့ဆေဝါမြောက်ကြတော့ပါဠိလီရကရွာရဲ့အနီးရခိတတောအုပ်ကြီးထဲမှာဘုရားရှင်ဟာဝါကတော်မူတယ်တဲ့ဒီတော့ဘုရားရှင်ကိုယ်တော်မြတ်ဟာတတ်တော်45နှစ်ဝါတော်ဆေဝါရမှာတောအုပ်ကြီးထဲမှာရခိတမြည်ရတဲ့တောအုပ်ကြီးထဲမှာတပါးတဲ့တရင်သုံးပြီးတော့ပါဠိလီရကဆိုတဲ့ရှင်ကြီးကနေပြီးတော့ဘုရားရှင်အတွက်တေဝတိဘုငပြောသည်စတာတွေကိုစီမံပြီးတော့လူသားရဲ့အသိဉာဏ်နဲ့နှီးစက်တဲ့ရှင်မြောင်ကြီးတကောင်ကဘုရားရှင်ကိုပြုစုတာအဲ့တော့ဘုန်းကြီးတို့ဘုရားရှင်ကိုတော်မြတ်မှာအလုံကျွေးဖြစ်တဲ့အရှင်အာနန္ဒာမပါဘူးရှင်အာနန္ဒာဒီယာတုကိုလည်းမယာသေးပါဘူးအမြဲယာတုမယာသေးတာပေါ့တဂရကမတွေလည်းပဲမလာဘူးအဲ့တော့ဘုရားရှင်ကိုတော်မြတ်ဟာပါဠိလီရကယွာကတဂရကမတွေဆောက်လုပ်လူတန်းတဲ့သင်္ကန်းကျောင်းသင်္ကန်းကျောင်းလေးမှာတပါးတဲ့ဝါကတ်တော်မူတယ်တဲ့အဲ့တော့တာမင်ညကြည့်ရင်တော့ဘုရားရှင်ကိုတော်မြတ်ဟာမင်းမျိုးကဆင်းသက်လာခဲ့တာနောက်ပြီးတော့ဖရာဖြစ်တော်မူတော့အင်မတန်မှတိမ်မွေ့နူးညံ့တော်မူတယ်။တိတ်ပြီးတော့ဆင်းရဲမှာပဲလို့တာမင်ညတွေးရင်တော့ထင်เสียရ။ဒါပေမဲ့ဖရာရှင်ကအဲ့ဒီတောအုပ်ကြီးတွေကအင်ဂျင်ပင်ကြီးရဲ့တပင်အောက်မှာတည်င်းသုံးတော့ဘလို့စဉ်းစားတော်မူခဲ့လဲဆိုတော့ပုပ်ပေခောအဟံအဟံခောပုပ်ပေအာကိန်နောနဖာတုဝိဟာတေဒေဟိကောတံပကေဟိဘိက္ခုဟိဗန္ဒနာကာရကေဟိကလဟကာရကေဟိဝိဝါဒကာရကေဟိဘတ္တကာရကေဟိတံဃေအဓိကရဏကာရကေဟိသောမိဧတရေဤဧကောအတုတိယောအညတရေဝတေဟိကောတံပကေဟိဘိက္ခုဟိဗန္ဒနာကာရကေဟိကလဟကာရကေဟိဝိဝါဒကာရကေဟိဘတ္တကာရကေဟိတံဃေအဓိကရဏကာရကေဟိတိဒါဘုရားရှင်စဉ်းစားတော်မူခဲ့တဲ့အကြောင်းအရာလေးကိုတန်ခိုင်နာတင်မထေရရဲ့မှတ်တမ်းတင်ထားခဲ့တာအဲ့တော့ဘုရားရှင်ကတတော်က45နှစ်ဝါတော်ကဆယ်ဝါအဲ့ဒီမှာတော်ကြီးထဲမှာတပါးတဲ့အလုတ်ကျွေးရဟန်းလည်းမရှိပြုစုမဲ့သူလည်းမရှိလူသားရဲ့သိဉာဏ်နဲ့ဤဆက်တဲ့ဆင်ကြီးကနေပြီးတော့အားလုံးပြုစုလုတ်ကျွေးနေတဲ့အချိန်မှာဘုရားရှင်စဉ်းစားခဲ့တာငါဘုရားလေးတဲ့ရှေ့တုန်းကဒီတော်ကြီးတွေကိုထွက်မလာခင်တုန်းကဆင်းဆင်းရဲရဲနေခဲ့ရတယ်တဲ့ကိုယ်တန်ပြီးပြီးယဟန်နေနဲ့အတူဆင်းဆင်းရဲရဲနေခဲ့ရတယ်ခိုင်ရန်ပြူတဲ့ညင်ခုံကြတဲ့ကိုယ်ပမာယံဖြစ်မဲချမဲဆိုတာတွေကိုတိုင်မင်နေကြတဲ့ညင်ခုံနေကြတဲ့တန်ခါဒီကရုံကြီးကိုဖန်တီးကြတဲ့ကိုယ်တန်ပြီးယဟန်နေနဲ့အတူဆင်းဆင်းရဲရဲငါဖရားနေခဲ့ရတယ်တဲ့ယခုချိန်မှာတော့ငါဖရားအဖော်လည်းမပါဘူးတပါးတည်း ချမ်းချမ်းသာသာနေရပါပြီတဲ့အဲ့တော့ဘာဖြစ်လို့လဲဆိုတော့အဲ့ဒီခိုက်ရင်ပြူတဲ့ငင်းကုန်ကြတဲ့အားလုံးကိုယ့်ဘက်ကိုစူးစူးစူးစူးနဲ့တိုင်မြင်နေကြတဲ့အဒီကရုံဖန်တီးတဲ့ကိုသံပြည်ယဟန်ဒီမရှိတော့ငါဖရားတပါးတဲ့ချမ်းသာလိုက်တာတဲ့အဲ့တော့ဖရာရှင်ဟာတပါးတဲ့တရင်သုံးရတာဆင်းရဲတယ်လို့စဉ်းစားတော်မူသလားချမ်းသာတယ်လို့စဉ်းစားတော်မူသလားဘာဖြစ်လို့လဲဆိုတော့အဓိကရုံးကင်းတဲ့နေရာတဲ့ငြိမ်းချမ်းတဲ့နေမြေဖြစ်လို့တဲ့ဘာနေမြေဖြစ်လို့လဲငြိမ်းချမ်းတဲ့နေမြေမှာတပါးတဲ့နေရတာတိတ်ပြီးတော့ချမ်းသာတယ်တဲ့ဒီလိုစဉ်းစားတော်မူတယ်အဲ့တော့ဖုရားရှင်ကဒီတော်ကြီးလေးကိုကြွမလာခင်မှာဘာတွေဖြစ်ခဲ့လဲဆိုတော့ဘုန်းကြီးတို့ကောတံပီမြို့ကောတိတာဝန်ကျောင်းတိုက်မှာတန်ဃာ1000လောက်တရင်သုံးခဲ့တယ်။တန်ဃာ1000နဲ့မှာခေါင်းဆောင်နှစ်ပါးကတစ်ပါးကဓမ္မကတိကယဟန်တစ်ပါးကဝီနီဆောင်ယဟန်သူတို့မှာတစ်ပါးတစ်ပါးမှာအချမ်းရံ900စီလောက်ရှိကြတယ်။ဒီနေ့တော့ဘုန်းကြီးတို့ဓမ္မကတိကယဟန်ကကိုလက်သုတ်တင်ဝိသကုတိအိမ်သာဝင်တဲ့အခါရေခွက်ထဲမှာတန့်တက်ရည်တွေချန်ထားခဲ့တာဘုန်းကြီးတို့ဝီနီတော်အရာမချန်ကောင်းပေါ့အဲ့တော့ထွက်လာတဲ့အခါဝီနီတို့ယဟန်ဝီနီဆောင်ယဟန်ကဝင်သွားတော့ရေချန်ထားတာတွေ့တော့ထွက်ပြီးတော့ဓမ္မကတိကယဟန်ကိုမေးတယ်ရှင်ဘုရားချန်ထားတာပါလားဟိုကလည်းပဲယိုယိုသားသားမှန်မှန်တပီတော်ချန်ထားမိပါတယ်ဒီလိုချန်တာအာဘတ်တင့်နေဆိုတာမသိဘူးလားဆိုတော့မသိပါဘူးဖျားတဲ့တပီတော်ဒီအာဘတ်အပြစ်ကိုဒေသနာကြားပြီးတော့တရားနိလန်းတိုင်းကုစားပါမယ်ဒါမျိုးလေးပြန်လျှောက်လိုက်တယ်အဲ့တော့ပြန်လျှောက်လိုက်တော့ဓမ္မကတိကယဟန်ကိုဝီနီးဆောင်ယဟန်ကစိတ်စေတနာမပါပဲတတိမထားမိလို့ဖြစ်တာအာဘတ်မသိမှာဘူးသူကဒါမျိုးပြောလိုက်တယ်ဒါမျိုးပြောလိုက်တဲ့အခါမှာဓမ္မကတိကယဟန်ကတကယ်ပဲအာဘတ်မသိဘူးလို့စိတ်ထဲမှာစွဲပြီးတော့အပြစ်ကိုအာဘတ်ကိုဒေသနာမကြားပဲနဲ့ဒီလိုပဲနေလိုက်တယ်ဒီတော့ဘုန်းကြီးတို့ဓမ္မကတိကယဟန်ကသူ့ရဲ့တပည့်တွေကိုဘယ်လိုပြောလဲဆိုတော့ဟောဒီဝီနီးဆောင်ယဟန်ကသူ့ရဲ့တပည့်တွေကိုဓမ္မကတိကယဟန်ကအဘတ်တင်တာလေးတောင်မှမသိရှာဘူးဆိုပြီးတော့ကြည့်ရတဲ့သဘောမျိုးနဲ့ပြောလိုက်တယ်အထင်သေးတဲ့သဘောနဲ့ပြောလိုက်တယ်အဲ့တော့ဝီနီးဆောင်ယဟန်ရဲ့တပည့်တွေကလည်းပဲဓမ္မကတိကရဲ့တပည့်တွေနဲ့တွေ့တဲ့အခါဒီလိုပဲသင်တို့ဆရာကအဘတ်လေးတင်တာတောင်မှမသိရှာဘူးဒါမျိုးပြောတော့ဟိုအလည်းပဲဆရာသမားပြန်လျှောက်ဒီတော့ဓမ္မကတိကဆရာသမားကဒီဝီနီးတို့ယဟန်ကမူသားစကားပြောတဲ့ပုဂ္ဂိုလ်တဲ့လိန်ညာတတ်တဲ့ပုဂ္ဂိုလ်ပဲစောစောတုန်းကတော့အာဘတ်မသိဘူးအပြစ်မရှိဘူးပြောတယ်ခုတော့လည်းပဲအပြစ်တင်တယ်လို့ပြောတယ်ဒီဒီဝီနီးဆောင်ယဟန်ကအင်မတန်မှလိန်ညာတတ်တဲ့လူယုံမှာပဲဒီလိုဒိဗေမျိုးနဲ့ပြောလိုက်တယ်ဒီတော့ဓမ္မကတိကယဟန်နေရာလည်းပဲပြန်ပြီးတော့တင်လို့ဆရာကမူသားစကားပြောတဲ့ပုဂ္ဂိုလ်ကြီးပဲအကျင့်မကောင်းမှုဒါမျိုးတွေပြောတော့တစ်ဖက်နဲ့တစ်ဖက်ပฏิပက္ခဖြစ်ကြဒီတော့ဘုန်းကြီးတို့အခွင့်တာတဲ့အခါကျတော့ဝီနီးဆောင်ယဟန်ကဓမ္မကတိကယဟန်ကိုဥက္ကပဏိယကံနှင်ထုတ်တဲ့ဝီနီးကံဆောင်ရွက်လိုက်တယ်ကျောင်းတိုက်ထဲကနှင်ထုတ်မယ်ဒီလိုစိတ်ထားနဲ့ဒီကံကိုဆောင်ရွက်လိုက်တယ်ဆောင်ရွက်တော့ဘုန်းကြီးတို့ဒဂရကမာရီပစ္စည်းလေးပါလှူနေတဲ့ဒဂရမာရီကိုဘုန်းကြီးမှန်းတယ်သူဘုန်းကြီးမှန်းတယ်မိုက်ကာစာပြတ်သက်မီးလောင်ပြီးတော့ကွဲကုန်ရတယ်။နောက်တခါဩဝါဒခံယူတဲ့ဘိက္ခုနီတွေယခုကသီလရှင်ဆရာကြီးဆရာလေးတွေကိုဆရာမှန်တယ်သူဆရာမှန်တယ်ဒီလိုနဲ့ကွဲကုန်ရတယ်။စာထဲမှာတော့ဘုန်းကြီးတို့ဗြဟ္မဘုံတိကိုဆောင်တဲ့ကစပြီးတော့အလုံးကွဲကုန်ရတယ်တဲ့။အဲ့တော့ဘုရားရှင်ကိုတော်မြတ်ကိုယဟန်တစ်ပါးလာလျှောက်တော့ဘုရားရှင်ကိုတော်မြတ်ကညင်ညွတ်ဖို့ရာအတွက်နှစ်ကြိမ်တိုင်တိုင်မှာတော်မူတယ်ဒါပြင်မရတော့သုံးချိန်မြောက်မှကြဘုရားရှင်ကိုယ်တော်တိုင်ကြွပြီးတော့တသိန်းထဲမှာဥပုပ်ပြုဖို့ဘုရားရှင်ဟာမိန်ကြားတော်မူတယ်ခွင့်ပြုတော်မူခဲ့တယ်စွန်စားကြောင်မှလည်းပဲရံဖြစ်ကြတဲ့ခိုင်ရံပြုကြတဲ့ငင်းခုံကြတဲ့တဏှာချားစီထိုင်ဖို့ဘုရားရှင်ကစီစဉ်ပြီးတော့ဟောကြားတယ်ဒါလည်းမရတော့ဘုရားရှင်ကိုယ်တော်မြတ်ဟာအချိန်ပေါင်းများစွာဇက်တော်တွေဝတ္ထုကြောင်မျိုးမျိုးတွေဆောင်ပြီးတော့ဘုရားရှင်ဟာငင်းချမ်းရေးတရားဟောတယ်ဒါ imageList ကိုတံပီပီမှာဒီကရုံးကြီးကဘုရားရှင်လေညင်သက်လို့ရတော့မမှုဒီတော့ဘုရားရှင်ကိုတော်မြတ်ကငါဖျားတဲ့ဒီကိုတံပီပီမှာနေကြတဲ့ခယံပြုညင်ခုံကြတဲ့ဒီကရုံးဖန်တီးတဲ့ယဟန်တွေနဲ့နေရတာဆင်းရဲလိုက်တာငါဖျားရဲ့စကားကိုလည်းပဲမနာယူကြဘူးဒီတော့ငါဖျားတပါးတဲ့တရင်သုံးရရင်ကောင်းမယ်ဆိုပြီးတော့ဘုရားရှင်အကြံဖြစ်တော်မူခဲ့တယ် ဲ့တော့တန်ဃာရီရဲ့အဒီကရုံးဖြစ်မှုမငြင်းညွတ်မှုဘုရားရှင်ကိုပဲညီငွေစေခဲ့တယ်။ဒီတော့ဘုရားရှင်ကိုတော်မြတ်ဟာဘုန်းကြီးတို့ကောတံပီပြည်တဲ့ကိုနည်းနည်းစောစောနောက်တည့်ရကြဆုံးခံကြွားတော်မူတယ်။ဆုံးဖုံးပေးပြီးတော့ပြန်လာတဲ့အခါဘုရားရှင်ကကိုတော်တိုင်းသုံးတဲ့ညောင်ဆောင်အင်းပြင်းနေဘယ်သူမှမခေါ်ပဲနဲ့ကိုတိုင်းပဲတင်စီတော်မူခဲ့တယ်။စဉ်းစားကြည့်နော်မျက်စီထဲမှာမြင်ကြည့်ဘုရားရှင်ကိုတော်မြတ်ဘုရားရှင်ကိုတော်မြတ်လောကဒဏ်ကြီးတွေ့နေရတာအဲ့တော့ဘုရားရှင်ကိုယ်တော်မြတ်ကတပိတ်သင်္ကန်းကိုယ်တိုင်ယူဆောင်ပြီးတော့ကိုယ့်ရဲ့တပိတ်ကိုယ့်ရဲ့သင်္ကန်းကိုကိုယ်တော်မြတ်ကိုယ်တိုင်ယူဆောင်ပြီးတော့တန်ဃာတွေကိုနောက်ဆုံးတရားဟောခဲ့တာဒီထဲမှာဘာတွေပါတယ်လဲဆိုတော့အင်မတန်မှရင့်ကျက်တဲ့ပညာရှင်ဖြစ်တဲ့မေတ္တာနဲ့နေလေးရှိတဲ့အကျိုးလိုလားတဲ့စိတ်နဲ့နေလေးရှိတဲ့သတင်းသုံးပုံမျိုးအဖို့ကိုမရဘူးဆိုရင်တယောက်တည်းနေရတာကောင်းပါတယ်ဒီလိုဒိဗေမျိုးတွေပါတဲ့တရားကိုယဟန်တွေကိုဟောပြီးတော့ဘုရားရှင်ဟာအဲ့ဒီပါဠိလေရကရွာရဲ့အနည်းရှိဖြစ်တဲ့ရခိတတော်ကိုကြွားတော်မူတယ်တဲ့အဲ့တော့ဘုရားရှင်ဟာတန်ဃာညီညွတ်လို့တပါးတဲ့သတင်းသုံးတာလားတန်ဃာကွဲလို့တပါးတဲ့သတင်းသုံးတာလားအဲ့တော့မညီညွတ်ဘူးဆိုရင်ချမ်းသာမလားဆင်းရဲမလားဆင်းရဲတယ်အဲ့တော့ညီညွတ်ဖို့ရာအတွက်ကလည်းပဲမျှတဖို့လိုတယ်တဲ့ဘာဖြစ်ဖို့လိုလဲဘုန်းကြီးတို့အထူးသဖြင့်နိုင်ငံကောင်းဆောင်ဆိုရင်နိုင်ငံသားတွေအပေါ်မှာမျှမျှတတစီမံဆောင်ရွက်တဲ့ခုတန်ဃာတော်ရှင်မြတ်တွေနေတဲ့ကျောင်းတိုက်ကြီးတွေမှာအကြီးအကဲတွေကအလုံးမျှတအောင်ဆောင်ရွက်တဲ့ခုမလိုဘူးလားလိုလားအဲ့ဒီလိုမျှတမှညီညွတ်မယ်ညီညွတ်မှချမ်းသာမယ်တဲ့ချမ်းချမ်းသာသာနဲ့အတူရှင်တွဲပြီးတော့နေနိုင်မယ်ခုတော့ဘုရားရှင်ကိုယ်တော်မြတ်ကောတံပီပီရဲ့ယဟန်တွေကိုဆုံးမလို့မရတော့ညီငွေတော်မူပြီးတော့အဲ့ဒီပါဠိလေကရွာအနီးကရခိတတော်ကြီးကိုဘုရားရှင်ကိုရတော်မြတ်ရဲ့တပိတ်ကိုတော်မြတ်ရဲ့သင်္ကန်းကိုတော်တိုင်းပဲယူတော်မူပြီးတော့တပါးမှအတိမပေးဘဲနဲ့ကြွတော်မူတယ်တဲ့ကြွတော်မူတော့ဘုန်းကြီးတို့လန်ကူလက်မှာဘာလကလောနကရွာကိုရောက်တော်မူတော့အဲ့ဒီရွာကိုမိပြုပြီးတော့တပါးတဲ့တရင်သုံးနဲ့ဘဂုမထေတာကီဝင်မင်းမျိုးကနေရဟန်းပြုလာတဲ့ဘဂုမထေထံကိုချီးမြှောက်ပြီးတော့ဝင်တော်မူတယ်ချင်းမြောက်ပြီးတော့ဝင်တော်မူပြီးတော့ဘဂုမထေဝတပါးတဲ့နေရတဲ့ကျင်ဝတီကိုအကျိုးတရားတွေကိုဟောတော်မူတယ်ဟောတော်မူပြီးတော့နောက်ရက်ဆွမ်းခံကြွပြီးတော့ဘုရားရှင်ကဘဂုမထေဝပြန်လွတ်ပြီးတော့ကိုတော်တိုင်အရှိဝါတော်ကိုကြွတော်မူခဲ့တယ်အဲ့တော့အရှိဝါတော်ကိုရောက်တော်မူတော့ဘုန်းကြီးတို့တောဆောင်ကနေပြီးတော့မြတ်စွာဘုရားကရိုးရိုးရဟန်းတပါးအနေနဲ့ကြွလာခဲ့တာရောင်ကြီးတော်တွေလည်းလွတ်တော်မမူဒီတော့တောဆောင်ကမြတ်စွာဘုရားကိုယဟန်တစ်ပါးထင်ပြီးတော့တားတယ်ယဟန်နဲ့ဒီတော်တဲ့ကိုမဝင်ပါနဲ့ဒီတော်တဲ့မှာမျိုးကောင်းသား၃ယောက်ဟာကိုယ့်ရဲ့အကျိုးစီးပွားဖြစ်တဲ့တရားဓမ္မလုပ်တွေကိုစူးစမ်းပြီးတော့အထောက်ပြီးတော့နေကြပါတယ်သူတို့ရဲ့မချမ်းသာမှုသူတို့ရဲ့စိတ်ကိုအနှောက်ယှက်မလုပ်ပါနဲ့မဝင်ပါနဲ့တော်ဆောင်တကာကနေပြီးတော့မြတ်စွာဘုရားကိုတားခဲ့တယ်အဲ့တော့မြတ်စွာဘုရားကိုတားတော့ဘုန်းကြီးတို့မြတ်စွာဘုရားကတပါးတဲ့ပါဠိလေကယွာနီးဖြစ်တဲ့ရခိတတော်ကြီးတွေကိုတန်းမကြွားပဲနဲ့ဘာဖြစ်လို့အရှင်နုရုဒ္ဓအရှင်နန္ဒီယအရှင်ကိမိလဒီသုံးပါးနေတရင်သုံးပြီးတော့တရားအားထုတ်နေတဲ့ယန္တာရှင်မြတ်ကြီးတွေနေတဲ့ဒီတော်ကိုဘာဖြစ်လို့ကြွားတော်မူရတာလဲဒါလေးကဘုန်းကြီးတို့အထာဂရာဆရာကအကြောင်းကြီးသုံးပြအကြောင်းပြသုံးချက်ကိုပြပါတယ်အကြောင်းပြသုံးချက်ကဘာ၄ပါလဲဆိုတော့တေတံပက္ခန္နနာတော်တဲ့အဲ့ဒီမျိုးကောင်းသား၃ပါးကိုချီးမြှောက်တော်မူခြင်းလို့တဲ့မျိုးကောင်းသား၃ယောက်ကိုမလုပ်တော်မူခြင်းလို့လဲချီးမြှောက်တော်မူပြီးတော့တရားရည်တိုက်ကြွေးခြင်းလို့ချီးမြှောက်ခြင်းလို့ကြွတာဒုတိယချက်ကဘာလဲဆိုတော့ပစ္စည်းမဇဏတံပစ္စည်းမဇဏတံအနုကံပနာတော်တဲ့နောင်လာနောက်သားတွေကိုတနာတော်မူလို့တဲ့နောင်လာနောက်သားတွေကိုဘာဖြစ်တော်မူလို့လဲနောင်လာနောက်သားတွေအတွက်ကရုဏာတော်နဲ့တနာဆောင်လျှောက်ချီးမြှောက်ခြင်းလို့တဲ့တနာတော်မူလို့ဆောင်လျှောက်တော်မူခြင်းလို့တတိယချက်ကဘာလဲဆိုတော့ဓမ္မကရုဘာဝတောစာတဲ့တရားတော်ကိုအလေးပြုတော်မူလို့တဲ့ဘာကိုအလေးပြုတော်မူတာလဲတရားအထုတ်နေတဲ့တန်ဃာတွေကိုချီးမြှောက်တာကိုယ့်ကိုလှူမဲ့တမ်းမဲ့နေရာကိုဘုရားရှင်မကြွဘူးဒါဟာဓမ္မကိုအလေးကရုပြုတော်မူလို့ဓမ္မကိုလေးကရုပြုတဲ့ဆရာတော်တွေပစ္စည်းလေးပါအဓိကမထားပါဘူးတရားဓမ္မ ပရိယပရိပတ်လောက်တာတွေကိုအဓိကချီးမြှောက်တော်မူတယ်ဒီသဘောပါပဲအဲ့တော့ဒုတိယချက်လေးဘုန်းကြီးပြောခြင်းတယ်ဘုရားရှင်ကဘာဖြစ်လို့နောင်လာနောက်သားတွေကိုတနာဆောင်လျှောက်ချီးမြှောက်တော်မူတာလဲဒီလိုကြွားခြင်းအပြင်နောင်လာနောက်သားတွေအနာဂတ်ဘုန်းကြီးတို့ယနေ့တရားနာကြတဲ့တရားဓမ္မတွေအပါဝင်ဘုန်းကြီးတို့အပါဝင်အားလုံးသောဗုဒ္ဓဘာသာဝင်သူတော်စင်တွေကိုဘုရားရှင်ကဘလို့တနာတော်မူပြီးတော့ချီးမြှောက်တော်မူခြင်းသာလဲဒါလေးကအင်မတန်မှစိတ်ဝင်စားစရာကောင်းတယ်အဲ့တော့ဘုရားရှင်ကစဉ်းစားတော်မူတာကနောင်လာနောက်သားတွေဟာတဲ့ငါဖေဟာအနုရုဒ္ဓတို့နန္ဒီယတို့ကိမီလာတို့တရင်သုံးနေတဲ့တရားထုတ်နေတဲ့တော်ကြီးတွေကိုဝင်ပြီးတော့ချီးမြှောက်တယ်ဆိုတာဒါလေးကိုသိခွင့်ရလို့ရှိရင်ကြားကြားရလို့ရှိရင်နောင်လာနောက်သားတန်ဃာတော်ရှင်မြတ်တွေတရားဒဂမတွေအလုံးကမြတ်စွာဘုရားဟာညီညွတ်ညွတ်နေတာကိုချီးမြှောက်တော်မူတယ်ကိုယ်တိုင်ကြွပြီးတော့ချီးမြှောက်တော်မူတယ်အဲ့တော့ဘုရားရှင်ဟာညီညွတ်တဲ့နေရာကိုကိုယ်တိုင်ချီးမြှောက်တယ်ဆိုတာနောင်လာနောက်သားတွေသိသွားမယ်တဲ့နောက်ပြီးတော့ချီးမြှောက်ရုံနဲ့မကဘဲနဲ့ပဋိသင်္ဓါရစကားကျမ်းမာကြရဲ့လားဆံကွန်းဆင်းပြေကြရလားဒီလိုပဋိသင်္ဓါရစကားတွေကိုလည်းပဲညီညီညွတ်ညွတ်နေတဲ့တန်ဃာတွေကိုချီးမြှောက်လိုတဲ့အတွက်ဘုရားရှင်ကကြွပြီးတော့နှုတ်ဆက်စကားမိန့်ကြားတော်မူတယ်အဲ့တော့ညီညီညွတ်ညွတ်နေခြင်းဟာဘုရားရှင်ကိုယ်တိုင်ကြွရောက်ချီးမြှောက်တတ်တယ်ညီညီညွတ်ညွတ်နေတဲ့တန်ဃာတွေရှိရဘူးဘုရားရှင်ကိုယ်တော်မြတ်ဟာကိုယ်တိုင်ကြွရောက်တဲ့ပြင်ပဋိသင်္ဓါရစကားနှုတ်ဆက်စကားမိန့်ကြားတော်မူတယ်ပြီးတော့တရားတွေဟောတော်မူတယ်အဲ့တော့လောကမှာညင်ညွတ်နေရတဲ့အကျိုးတွေတိတ်ကြီးတာပဲအဲ့တော့အလုံးညင်ညွတ်နေသင့်ကြတယ်ဒီလိုတွေးပြီးတော့နောင်လာနောက်သားတွေကညင်ညွတ်နေပြီးတော့ပရိယပရိပတ်ကိုစိတ်ထားမှန်မှန်နဲ့ကြိုးစားကြမယ်ဒကာဓမ္မတွေလည်းပဲသာသနာတော်ကြီးကိုဒီလိုညင်ညွတ်နေကြတဲ့တန်ဃာတွေကိုချီးမြှောက်စောင့်ရှောက်ကြမယ်ဆိုလို့ရှိရင်လောဘဒေါသတွေတဖြည်းဖြည်းနည်းပြီးတော့နိဗ္ဗာန်ချမ်းသာအထိမျက်မှောက်ပြုနိုင်တယ်တဲ့အဲ့တော့ဘုရားရှင်ကိုယ်တော်မြတ်ရဲ့စဉ်းစားတော်မူချက်ဟာအင်မတန်မှကြည်ညိုစရာကောင်းတယ်အဲ့တော့နောင်လာနောက်သားတွေကဒီဝိထုကြောင်းလေးတွေကိုကိုယ်တိုင်ဖတ်လို့တော့လည်းကောင်းယခုလိုတရားနာရသလိုတော့ကောင်းသိပြီးတော့ကောက်ချက်ကြရင်ဘုရားရှင်ကိုတော်မြတ်ဟာညင်ညွတ်တဲ့နေရာကိုကိုယ်တိုင်ကြွရောက်ပြီးတော့ချီးမြှောက်လေးရှိတယ်ချီးမြှောက်ပြီးတော့ဘုရားရှင်ကနှုတ်ဆက်စကားလေးပဲဒီလိုတန်ဃာတွေကိုကြတော့ညင်ညွတ်တဲ့တန်ဃာညင်ညွတ်တဲ့ပုဂ္ဂိုလ်တွေကိုဘုရားရှင်ကနှုတ်ဆက်စကားပရိသင်္ဓါရပြုတော်မူတယ်နောက်ပြီးတော့တရားလေးပဲဟောတော်မူတယ်အဲ့တော့ငါတို့ဒီအကျိုးတွေရအောင်ဘုရားရှင်ကိုယ်တိုင်ကြွားပြီးတော့ချီးမြှောက်တဲ့အကျင့်ဖြစ်တဲ့ညီညွတ်ညွတ်နေကြောင်းအကျင့်တရားဟောတော်မူကြောင်းဖြစ်တဲ့ညီညွတ်ညွတ်နေကြောင်းအကျင့်ကိုငါတို့တတ်နိုင်တဲ့မြတ်ကြိုးစားမယ်လို့ပရိယပฏิပတ်ကိုညီညွတ်ညွတ်နဲ့ကျင့်ကြလို့ရှိရင်ဆင်းရဲခက်တဲ့ချုပ်ငင်းရာနိဗ္ဗာန်ချမ်းသာကိုလောဘဒေါသတွေနှပါပြီးတော့မျက်မှောက်ပြုသွားနိုင်တယ်အဲ့ဒီလိုနိဗ္ဗာန်ချမ်းသာတိမျက်မှောက်ပြုပါစေဒီလိုစိတ်ထားတော်နဲ့တနာတော်မူလို့နောင်လာနောက်သားတွေကိုချီးမြှောက်စောင့်ရှောက်တော်မူခြင်းလို့ဘုရားရှင်ကကြွားတော်မူတာပါတဲ့စိတ်ဝင်စားစရာမကောင်းလားကောင်းလားနောက်ဘုန်းကြီးတို့ဒါနဲ့ဆက်ပြီးတော့ဘုန်းကြီးတို့စာပေမှာမှတ်တမ်းမတင်ပေမဲ့ဆရာသမားတွေနဲ့တွေ့တဲ့အခါဘာသာတိကကျမ်းပြုအကျော်ဆရာတော်ဘုရားကြီးရဲ့စိတ်ထားလေးကိုဘုန်းကြီးကပြောပြအောင်ပဲပေါ့ဘယ်လိုလဲဆိုတော့ဘာသာတိကဆရာတော်ကြီးကိုအလုံးကနာမည်ကြီးလာတဲ့အချိန်အလုံးထင်ပေါ်ကျော်ကြလာတဲ့အချိန်ကျတော့တရားဓမ္မတွေချမ်းသာတဲ့ပုဂ္ဂိုလ်တွေကဆရာတော်အတွက်ခေဘောဇိန်ခံပစ္စည်းတွေဘုန်းကြီးတို့ရေခဲတစ်တာတို့အေးတို့အပူတို့စသည်ဖြင့်သူခေပေါ်တာတွေကိုလှူဒန်းဖို့လျှောက်ကြပုံရပါတယ်ဒီတော့ဆရာတော်ဘုရားကြီးကဘယ်လိုမိန့်လဲဆိုတော့ရှင်သာရိပုတ္တာတို့ရှင်မောကလန်တို့လည်းဒီလိုသတင်းသုံးသွားတာပါပဲတဲ့ဘုန်းကြီးတို့မလိုအပ်ပါဘူးတဲ့အဲ့တော့ဆရာတော်ဘုရားကြီးကရှင်သာရိပုတ္တာတို့ရှင်မောကလန်တို့လည်းပဲဒီလိုပဲရိုးရိုးသတင်းသုံးသွားတာပါတဲ့ဘုန်းကြီးအတွက်အထူးမလိုအပ်ပါဘူးတဲ့ဒီစကားရဲ့နောက်ွယ်မှာအဘိဓိပ္ပာယ်ဒီအများကြီးမနှဲ့နှဲဘူးလားနှဲ့နှဲလားခုနဘုရားရှင်ကိုယ်တော်မြတ်ရဲ့အကြံစီကိုနင်းမိကြည့်ရင်ဆရာတော်ဟာခေဘောပစ္စည်းတွေကိုသုံးတော်ဒါလူတိုင်းလူတိုင်းအကောင်းကြိုက်တာကတ္တတာရုနာရုစတိဘုန်းကြီးတို့ပါဠိသိက္ခာသင်တော်ကတွေ့ခဲ့ရတယ်အကောင်းဟာလူတိုင်းကြိုက်တာပဲအဲ့တော့ဆရာတော်လည်းပဲဇိန်ခံပစ္စည်းတွေမသုံးကျင်လို့တော့မဟုတ်တန်ရအောင်ဘာဖြစ်လို့လဲဆိုတော့နောင်လာနောက်သားတွေအတူကိုမမားစေခြင်းလို့တဲ့နောင်လာနောက်သားတွေကိုအတူကိုဘာဖြစ်စေခြင်းလို့လဲမမားစေခြင်းလို့ကိုယ်တိုင်ကဇိန်ခံပစ္စည်းတွေသုံးမယ်နောက်တပည့်တွေကြတော့ဒီတဲ့ပို့သွားပြီးတော့သာသနာ့လုပ်တွေလက်ဟသွားမှာစိုးရိမ်တော်မူလို့ဖြစ်မယ်ဒါဘုန်းကြီးတို့ဒီလိုပဲကောက်ချက်ချကြည့်တယ် ဲ့တော့ဖះရှင်ရဲ့ဆန္ဒတော်နဲ့မညီဘူးလားညီလားညီတယ်ဒါလေးတွေကတိတ်ပြီးတော့ကြင်ညိုစရာကောင်းတယ်ဒါဘုန်းကြီးတို့ဆရာသမားတွေကတဆင့်ကြားတဲ့စကားလေးတွေပါနောက်တစ်ခါပါလဲဆိုတော့ဘုန်းကြီးတို့မာဂနာဝန်ကျောင်းတက်ကြီးတီကာစားအချိန်ကိုဆရာတော်တွေပြန်ပြီးတော့ပြောပြကြတယ်ပါလဲဆိုတော့ဘုန်းကြီးတို့တော့မမိခဲ့ပါဘူးအဲ့တော့ဆရာတော်တွေကဘယ်လိုပြန်ပြောကြလဲဆိုတော့ဆရာသမားတွေကပထမကျောင်းတိုက်တီကာစားကတန်ဃာတွေကတပြေးပြေးများများများများလာကျောင်းဆောင်ကမရှိဒီတော့ဆရာတော်စာချစရာနေရာမရှိတော့ဘာလုပ်လဲဆိုတော့ဟောဒီမာဂန္ဓဝန်ကျောင်းတိုက်ကြီးကသစ်ပင်ဝါရိတ်တိတ်ပြီးတော့ပေါ်များတယ်သစ်ပင်အောက်မှာဘောထောင်ပြီးတော့စာချတော်မူတယ်တဲ့အဲ့တော့ဆရာတော်ကကြောင်းမရှိတော့တစ်ပင်အောက်မှာဘာလုပ်တော်မူခဲ့လဲစာချတော်မူတယ်အဲ့တော့ဒါလေးကြားယူနေတော့ဒကာဓမ္မတွေရဲ့ကြည်ညိုရင်မှကြည်ညိုတတ်မှာဘုန်းကြီးတို့စိတ်ထဲမှာတော့တိတ်ပြီးတော့ကြည်ညိုတယ်ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့ယနေ့ခေတ်မှာကြောင်းတိုက်တိုက်တီထောင်ပြီဆိုရင်ဆရာတော်တရင်သုံးဖို့အတွက်ဘာလူတန်းနိုင်ပါသည်မတွေ့ဘူးလားတွေ့လားအဲ့တော့ဓာရီယာဘုန်းကြီးတို့ဝီနီးသိက္ခာပုဒ်နဲ့ကြည့်ရင်ဓာရီယာမအပ်ဆက်တဲ့လူဖြစ်နေပါတယ်အဲ့တော့ဆရာတော်ကြီးကဘာဖြစ်လဲလူတွေရှိမှဘုန်းကြီးတို့စာချစရာအကြောင်းမရှိဘူးဒါမျိုးပြောရင်လည်းပဲလူတဲ့ပုံကိုယ်တွေပေါ်သွားနိုင်တာပဲဘုန်းကြီးတို့စာချရတာဆင်းရဲလိုက်တာအကြောင်းမရှိလို့တစ်ပင်အောင်မှာချနေရတာတစ်ချက်လောက်ညီးပြလိုက်ရင်လည်းဘုန်းကြီးတို့လူမဲ့လူတွေမပေါ်လောက်ဘူးလားပေါ်လောက်လားဒါပေမဲ့လို့ဝီနီးသိက္ခာပုဒ်ကိုသိပြီးတော့လေးစားတော်မူတဲ့အတွက်မရှိတော့ဖြစ်တယ်လို့လုံးမယ်အဲ့တော့အဓိကသာသနာလို့လုံးဖို့ဆိုပြီးတော့ဆရာတော်ဟာတစ်ပင်အောင်မှာဘာလုံးတော်မူခဲ့လဲဒါဘာလဲဆိုတော့တပည့်တွေအတုခိုးမမားစေခြင်းလို့တပည့်တွေကိုဘာမမားစေခြင်းလို့တပည့်တွေကိုအတုခိုးမမားစေခြင်းလို့အဲ့တော့ကိုယ်တိုင်ရနေပြီးတော့ရှေ့ရနေပြီးတော့ကြောင်းနေဆောက်တယ်မလောက်ဘူးဆိုလို့ချင်းလူတွေစီလူခံတဲ့ဖြတ်ပိုင်းနေနဲ့လှုပ်တယ်မဆက်တဲ့နီးတွေနဲ့လှုပ်တယ်တပည့်တွေကြဒီတဲ့တာသွားနိုင်တယ်ဒါကိုဆရာတော်ကမလိုလားဘူးကိုယ့်ရဲ့အပြုမှုကိုကြောင်းပြုပြီးတော့ဆရာတော်ကြီးဟာသာသနာစီပင်စေခြင်းနဲ့ဝီနီသိက္ခာပုဒ်သာသနာစီပင်စေခြင်းနဲ့ရှင်သန်စေခြင်းနဲ့ဒီတော့ဆရာတော်ကြီးဟာကိုယ်တိုင်ကြောင်းနေရမရှိတဲ့အခါမှာတစ်ပင်အောင်မှာစာချပြီးတော့တကယ်အလုလုသွားခဲ့ပါတယ်ကြောင်းဆောင်နေဆိုတာနောက်ပိုင်းမှာဖြစ်လာခဲ့တာပါဒီနေ့မှာဘုန်းကြီးတို့ဇာပနာပွဲမှာလာတဲ့မိမျိုးကဥဝေမင်းဆိုတဲ့တကားတယောက်ကဘုန်းကြီးကိုလျှောက်တယ်သူတို့လည်းပဲတဲ့ရောက်ခါစားတုန်းကဆွမ်းစားတဲ့နေရာတဲကြီးထိုးပြီးတော့စားရပါတယ်ဒါတွေကဘုန်းကြီးတို့မမိလိုက်တော့ပါဘူးအဲ့တော့ဆရာတော်ကြီးဟာနောင်လာနောက်သားတွေကိုစောင့်ရှောက်တော်မူတယ်တနာတော်မူတယ်သူ့ကိုဒုက္ခမားပြီးတော့လမ်းမကိုမရောက်စေခြင်းလို့ရှေ့ရနေပြီးတော့လုပြသွားတော်မူတာဒါမျိုးသုံးသက်လို့မရဘူးလားရလားခုလည်းပဲဘုရားရှင်ကိုတော်မြတ်ဟာနောင်လာနောက်သားတွေကိုတနာတော်မူတယ်စောင့်ရှောက်တော်မူလို့ဒီလိုကြွရောက်ပြီးတော့ချီးမြှောက်တာပါတဲ့နောင်လာနောက်သားတွေကဘုရားရှင်ကညီညွတ်တဲ့ရက်ကိုကိုယ်တိုင်ကြွားတဲ့ကိုယ်တိုင်ကြွားပြီးတော့မေမြန်စကားလေးတွေပဋိသင်္ဓါရစကားနှုတ်ဆက်စကားလေးတွေကိုယ်တိုင်ပြောတော်မူတဲ့တရားလည်းပဲဒီလိုပုံကိုယ်လေးကြတော့ဘုရားရှင်ကဟောတော်မူတဲ့ဒီလိုသတင်းလေးတွေကြားပြီးတော့ညီညီညွတ်ညွတ်နေခြင်းနဲ့စိတ်ဒီစိတ်ကလေးတွေနှလုံးသားထဲမှာမွေးမြူပြီးတော့ညီညွညွနဲ့ပရိယပฏิပတ်တွဲပြီးတော့လှုပ်လို့ရှိရင်အာလုံလောဘဒေါသတွေညီညွညွနဲ့လှုပ်ရင်နေပါပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်မယ်။အဲ့ဒီလိုနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုကြပါစေဆိုပြီးတော့နောင်လာနောက်သားတက္ကရာမတွေကိုချီးမြှောက်ခြင်းလို့တနာတော်မူလို့ကြွတော်မူတာပါတဲ့။ဒါဘုန်းကြီးရဲ့စကားဆက်လို့တောင်မျိုးမာကန္နံဆရာတော်ဖရာကြီးရဲ့အကြောင်းလေးတွေကိုစာပေမှာမှတ်တမ်းမတင်ပေမဲ့ဘုန်းကြီးတို့ဆရာသမားတွေပြောခဲ့တဲ့စကားလေးတွေကြားရလို့တိတ်ပြီးတော့လွမ်းစရာကောင်းတယ်။အင်မတန်မှဘုန်းကြီးတို့တွေးလေတွေးလေကြည်ညိုစရာကောင်းတယ်။ဆရာတော်ကြီးကရှေ့ရနေလမ်းပြသွားတဲ့အခါမှာသူတပည့်တွေကိုလမ်းမှန်ရောက်စေခြင်းနဲ့လမ်းမကိုမရောက်စေခြင်း။ဒါကြောင့်ကိုတော်တိုင်ချိုးချမ်းပြီးတော့ဘုန်းကြီးတို့ကြင်ကြုံသုံးသွားခဲ့တယ်ဒီလိုပြောလို့မရဘူးလားရလား။အဲ့တော့သောသောကဇလန်းလေးဘုန်းကြီးဆက်ပြီးတော့ပြောမယ်။အဲ့တော့ဘုရားရှင်ကအဲ့ဒီလိုတပါးတည်းကြွားပြီးတော့ချီးမြှောက်တာရည်ရွယ်ချက်၃မျိုးနဲ့ချီးမြှောက်တာပါတဲ့အဲ့တော့ဒီလိုချီးမြှောက်တော့တောဆောင်ကခုနလိုတားတဲ့အတန်ကိုယဟန်ဒီတောထဲကိုမဝင်ပါနဲ့ဒီတောထဲမှာတရားလို့ကိုကျိုးအတွက်အားထုတ်နေကြတဲ့အမျိုးကောင်းသား၃ပါးရှိနေပါတယ်တရင်သုံးနေကြပါတယ်သူတို့ကိုနှောက်ရှက်မပေးပါနဲ့ဒါမျိုးတားတော့ဒီအတန်ကိုရှင်နုဒ္ဓတာကကြားတော့စဉ်းစားလိုက်တယ်ဒီတောထဲမှာငါတို့၃ပါးပဲရှိနေတယ်အဲ့တော့ခုကယဟန်တပါးရဲ့ယဟန်တပါးနဲ့စကားပြောနေတဲ့အတန်ပဲဆိုတာကြည်လိုက်တော့ဘုရားရှင်မှန်သိတော့တောဆောင်ကို မတားပါနဲ့တဲ့တကတော်ဆောင်ဒါငါတို့ရဲ့ဆရာဖုရားကြွလာတာပါဆိုပြီးတော့အရှင်အနန္တရတို့အရှင်ကိမိလာတို့ကိုလှမ်းပြီးတော့ခေါ်လိုက်တယ်ခေါ်ပြီးတော့သုံးပါးညီညွတ်ညွတ်မြတ်စွာဘုရားရှိရာသွားပြီးတော့တပါးကဖုရားရှင်ရဲ့တပိတ်သင်္ကန်းကိုလှမ်းယူပြီးနေရာချထားပေးခဲ့တယ်တပါးကခြေစည်ခြေစည်အင်းပြင်ခြေပူအိုးချမ်းအားလုံးဘုန်းကြီးတို့ချပေးပြီးတော့စီစဉ်လိုက်တယ်တပါးကတော့ဖျားရှင်အတွက်နေရာခင်းပြီးတော့ခရူးကြိုးဆိုတယ်တဲ့ဒါလေးတွေရာလည်းပဲဘုန်းကြီးတို့သာသနာယဉ်ကျေးမှုတွေတဲ့ဘာယဉ်ကျေးမှုတွေလဲဘုန်းကြီးတို့ကြောင်းတိုက်မှာလည်းပဲတခါတည်းရန်ပြောရတယ်တန်ဃာတွေတွေကတန်ဃာတော်တွေလာရင်ဘုန်းကြီးတို့တခါတည်းရန်မတိတလူလူတိတလူလူနဲ့ဒါမျိုးနေကြရတယ်နောက်ပြီးတော့ဒကာဓမ္မတွေလာရင်ကူညီတဲ့ဆန္ဒနဲ့မပြောကြဘူးဘုန်းကြီးကပြောရတယ်အဲ့တော့သာသနာယဉ်ကျေးမှုဆိုတာရှိပါတယ်လို့ပါလဲဆိုတော့စိတ်ထားမှန်မှန်နဲ့လောက်ရပါတယ်။တန်ဃာတော်တွေလာရင်လက်အုပ်ချီပြီးတော့ရှင်ဖျားဘယ်ကြွကျင်လို့ပါလဲဖျားမေးပါ။တရားဓမ္မတွေကိုလည်းပဲဘယ်သူနဲ့တွေ့ကျင်လို့ပါလဲမေးပါ။ဒါပေမဲ့စိတ်ထားယိုသားဖို့လိုတယ်လို့ဘုန်းကြီးကဒါလေးတော့ထည့်ပြောတယ်။ဘာဖြစ်လို့လဲဆိုတော့တရားဓမ္မတွေနဲ့ခင်ကျင်လို့ခင်ပြီးတော့သူတို့စီကလှူခန့်ကျင်လို့သူတို့လှူတာလေးတွေလိုကျင်လို့ဒီစိတ်ထားနဲ့ဆိုရင်ကောင်းသလားမကောင်းဘူးလား။မကောင်းဘူးအဲ့တော့ဒီလိုမှမဟုတ်ဘဲနဲ့သူတို့ကြောင်းနဲ့ရောက်လာတာအားငယ်နေမယ်တက်နိုင်နေမြငါဘာမှန်းကူညီရမလဲမေတ္တာစိတ်နဲ့ပြောရင်ကောင်းသလားမကောင်းလားလုံးရက်ကတော့တူတူပဲမေးတာပဲမေးပေမဲ့လို့စိတ်ထားပေါ်မူတည်ပြီးတော့သူတော်ကောင်းတွေရဲ့လုံးရက်သူယုံမာတွေရဲ့လုံးရက်စိတ်ထားကိုကြည့်ပြီးတော့ကွဲသွားတာဒါကြောင့်တောင်မျိုးဆရာတော်ဘုရားကြီးကစိတ်ကောင်းရှိဖို့ကပါတယ်တော့ပထမဒါဟုပြောတာဘုန်းကြီးတို့စဉ်းစားကြည့်ရင်ဘုရားရှင်ရဲ့ဂုဏ်ထဲမှာလည်းပဲဘုရားရှင်ဟာမိဒပုပ်ပင်ကမပြုံရင်းရှိသွားကြည့်တယ်ဘုရားရှင်ဟာပြုံးနေတော်မူတယ်တဲ့ဆက်ဘက်ကြီးရဲ့ဂုံတူးတွေကိုပြောတဲ့အခါလည်းမိဒပုပ်ပင်ကမပြုံးနေတာဒါပေမဲ့ပြုံးမုံခြင်းမတူပါဘူးဘုရားရှင်ကတတဝါတွေဘောမှာတနာတော်မူလို့တရားကြီးတိုက်ကြွေးခြင်းလို့စိတ်ဝင်စားအောင်လို့ပြုံးတော်မူတာဖြစ်မှာပါဆက်ဘက်ကြီးရန်ရဲ့ပြုံးကတရားဓမ္မတွေနဲ့ခင်အောင်လို့လှူခြင်းအောင်လို့ပြုံးတာအဲ့တော့ပြုံးနာခြင်းဖျားရှင်ရဲ့ဂုံနဲ့ဆက်ဘက်ကြီးယဟန်ရဲ့ဂုံကတူပေမဲ့လို့စိတ်နေစိတ်ထားရင်မချားနိုင်ဘူးလားချားနိုင်သလားချားနိုင်တယ်အဲ့တော့ဆရာတော်ကြီးကစီကန်းဆဲချက်ထဲမှာပထမပါတယ်တော့စိတ်ကောင်းရှိဖို့ကပထမဒါတိတ်ပြီးတော့အရေးကြီးတယ်အဲ့တော့ခုလည်းပဲကြည့်လေအရှင်နုရုဒ္ဓတို့ရှင်နန္ဒီယာတို့ရှင်ကိမီလာအဲ့တော့ဖျားရှင်ကြွလာတာတပါးကတပိတ်သင်္ကန်းလှမ်းယူတပါးကခြေစည်ရေးစာတီကိုချပေးတပါးကဖျားရှင်အတွက်နေရာခင်းအဲ့တော့သာသနာယဉ်ကျေးမှုဆိုတာလုပ်တော်မူခဲ့တယ်ဒါလေးတွေကအတူမခိုးသင့်ဘူးလားခိုးသင့်လားခိုးသင့်တယ်ကျောင်းတစ်ကျောင်းရောက်သွားတယ်ဘယ်ကျောင်းဝင်ရမှမသိကြိုးစုံမသူမရှိအခမ်းအနားလုပ်နေတယ်ဒါတွေကသင့်တော်သလားမသင့်တော်ဘူးလားဘုန်းကြီးတို့စိတ်ထားမှန်ဖို့တော့လိုပါတယ်တဲ့ဒါကြောင့်တောင်မျိုးဆရာတို့ရဲ့စိတ်ကောင်းရှိဖို့ကပထမလို့ဒါမျိုးမိန်ကြားခဲ့တာဖြစ်ပါလိမ့်မယ်အဲ့တော့ဒီလိုဘုရားရှင်ကြွလာပြီးတော့ဘုရားရှင်ကထိုင်တော်မူပြီးတော့ခြေစေးတော်မူတယ်ခြေစေးတာလည်းပဲမြူတွေဘာတွေဖုံတွေလိမ့်ကျင်လို့မဟုတ်ပါဘူးအေးဥတုကိုယူဖို့ရာအတွက်နဲ့တပည့်တွေစိတ်ရှင်လန်းစေဖို့အတွက်တပည့်တွေကငါတို့ကိုယ်တိုင်ဆောင်ထားတဲ့ရေကိုဘုရားရှင်စေတော်မူတယ်စိတ်ထဲမှာကြည်နူးစေခြင်းလို့ဘုရားရှင်ကခြေစေးတော်မူခဲ့ပါတယ်ခြေစေးပြီးတော့ပထမဆုံးဘုရားရှင်မေးတဲ့မေးခွန်းကဘာလဲဆိုတော့ကေစီဝနုရုဒ္ဓခမဏီယံကေစီယာပဏီယံကေစီပိန္ဒကေနာနာကိလမထာတိနုရုဒ္ဓတို့တဲ့တင်တို့သုံးပါဒီမှာနေကြရတာဒီတော်ထဲမှာနေကြရတာကျမ်းမာကြရဲ့လားမြတ်တာကြရဲ့လားဆွမ်းကွမ်းနဲ့မပင်မမ်းပဲရှိကြသလားဘုရားရှင်ကနှုတ်ခွန်းဆက်တော်မူခဲ့တယ်ပဋိသင်္ဓါရစကားမိန်ကြားတော်မူခဲ့တယ်အဲ့တော့ညီညွတ်ညွတ်နေတာကိုဘုရားရှင်ကအားရတော်မူတယ်ကျေနပ်တော်မူတယ်ဒါကြောင့်မေးတော်မူတာဒီတော့ရှင်သူတို့ဒါတို့သုံးပါလေပဲခမဏီယံဘဂဝါယာပဏီယံဘဂဝါနာသမယံဗန္ဒီပိန္ဒကေနနာကိလမပိန္ဒကေနကိလမမာတိမြတ်စွာဘုရားတဲ့ဘုရားတပည့်တော်တို့ကျမ်းမာကြပါတယ်မျှတကြပါတယ်ဆွမ်းကွမ်းနဲ့လေပဲမပင်မမဲရှိကြပါတယ်ဘုရားတဲ့အဲ့တော့ဘုရားရှင်ဟာဘုန်းကြီးတို့ဘာဖြစ်လို့ဒီလိုမေးခွန်းကိုမေးရတယ်လဲဆိုတော့တက်ရှိတတ္တဝါတွေဗုဒ္ဓဘာသာဝင်တွေခုရှင်သူတို့ဓာတ်တို့ယဟန်တော်တွေသွန်အာဟာရပစ္စည်းလေးပါမျှတမှတရားအားထုတ်နိုင်တယ်။ အဲ့တော့ဘုန်းကြီးတို့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်အတွက်တရက်အသက်ရှိရင်တရက်အကျိုးရှိတယ်တဲ့အသိဉာဏ်ရှိရင်တရက်အသက်ရှိရင်တရက်ဘာဖြစ်လဲအကျိုးရှိတယ်ဘုန်းကြီးတို့လူတယောက်ကျန်းမာရေးမကောင်းဘူးအသိဉာဏ်ရှိနေတယ်ဆိုရင်သူ့ရဲ့ခန္ဓာကိုယ်ဘုန်းကြီးတို့ဘယ်လိုသဘောထားမလဲဆိုတော့နာနေကျင်နေတဲ့နေရာကိုနားလိုက်တာလို့ဒေါသနဲ့မငြီးပဲနဲ့နားတယ်နားတယ်ဒီနားတဲ့သဘောလေးကိုစူးစိုက်မှတ်ကြည့်လို့ရှိရင်ဒါဝေဒနာနုပတ္တနာအဲ့တော့ဒီလိုမှတ်လိုက်လို့ရှိရင်ဘုန်းကြီးတို့နာကျင်နာလေးကိုနာတယ်နာတယ်လို့သိနေတာဘာလဲဆိုတော့နာကျင်တဲ့သဘောကဝေဒနာသိနေတာလေးကဝိပဿနာဉာဏ်လောကမှာဒီသဘောတွေပဲရှိပါလားလို့သိသွားရင်အဲ့ဒါအမိုက်ထဲမှာရွှေကိုရှားတာတဲ့အမိုက်ထဲမှာဘာလောက်တာလဲအဲ့တော့ဒီလိုဝိပဿနာကျင်ပြီးမသိရင်တော့နာလိုက်တာလို့ညည်းရင်ဒေါသတွေမဖြစ်ဘူးလားဖြစ်လားအဲ့တော့ဘုန်းကြီးတို့အမိုက်ထဲမှာရွှေရှားတတ်ဖို့မလိုဘူးလားအဲ့တော့ရွှေရှားတတ်ပြီဆိုလို့ရှိရင်အမိုက်ထဲလေရွှေဆိုတာတွေ့တာပဲဒီတော့ဘုန်းကြီးတို့ကျမ်းမာရေးကောင်းနေရင်တော့ကုသိုလ်ပါရမီတွေပိုတိုးမှာပဲဒါကြောင့်မို့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်အတွက်တရက်အသက်ရှိရင်တရက်ဘာဖြစ်လဲအကျိုးရှိတယ်တရက်ဘာဖြစ်လဲအဲ့တော့ဘုရားရှင်ကိုယ်တော်မြတ်ကတပည့်တွေကိုပစ္စည်းလေးပါးနဲ့မျှတလာအဓိကအပြင်စွမ်းကွမ်းနဲ့ပြေလေကြရဲ့လားဒါမျိုးမေးတော်မူတာသူရဲ့တပည့်တွေဟာဘုရားရှင်ရဲ့တပည့်တွေဟာတရားဓမ္မကြိုးကုပ်အားထုတ်နေကြတဲ့ပုဂ္ဂိုလ်တွေတရက်သက်ရှိလို့ရှိရင်တရက်အကျိုးရှိတယ်လောကသာသနာအတွက်သိပ်ပြီးတော့အကျိုးရှိတဲ့အတွက်ဘုရားရှင်ကမေးတယ်ဒါမျိုးပြောလို့သုံးသက်လို့ရပါတယ်ခေတ်စကားနဲ့ပြောရင်တော့အဲ့တော့ဘုရားရှင်ကဒါမေးပြီးတဲ့နောက်မှာဒုတိယအရေးကြီးဆုံးမေးခွန်းကိုမေးတော်မူတယ်ကိစီပနာဝောနုရုဒ္ဓာသမဂာသမောရမာနာအဝိဝရမာနာခိရောရဂီဗုဒ္ဓာအညာမဉ္ဉံပိယသကုဤတံပတ္တန္တာဝိဟရထာတိနုရုဒ္ဓာတို့တဲ့တင့်တို့သုံးပါညီညွတ်ကြရလားနောက်ပြီးတော့ဝံမြောဝံသာဖြစ်ကြရလားမငင်ခုံမဲနဲ့နေကြရလားရေနဲ့နှုတ်ရည်ရောလိုက်တဲ့အခါဒါကရေဒါကနှုတ်ရည်ခွဲခြားပြီးတော့မရဘဲတသားတည်းဖြစ်သွားသလိုဒီလိုပဲတင့်တို့ညီညွတ်နေကြရလားတပားနဲ့တပားအကျိုးလိုလားတဲ့ချစ်ပွေမျက်စိနဲ့ကြည့်ပြီးတော့ငါဘာမြန်ကူညီရမလဲသူဘာမြန်လမ်းမနေတယ်ငါဘာမြန်ကောင်းအောင်လုပ်ပေးရမလဲဒီလိုအကျိုးလိုလာတဲ့စိတ်နဲ့တပါးနဲ့တပါးနေကြရဲ့လားလို့ဘုရားရှင်ကအရေးကြီးဆုံးမေးခွန်းကိုမေးတော်မူခဲ့ပါတယ်ဒီတော့ရှင်တို့တို့တို့ကလည်းပဲလျှောက်တယ်တက္ကမယံဗန္ဒီသမကတံဘောဓမာနာအဝိဝရမာနာခိရောရဂီဗုဒ္ဓအညမဉ္ဇံပိယသကုဤတံပတ္တန္တာဝိဟရာမာတိမြတ်စွာဘုရားတဲ့တပည့်တော်တို့သုံးပါးဟာညီညွတ်ကြပါတယ်။ဝံမြောင်ဝံသာရှိကြပါတယ်။မငင်ခုံကြပါဘူး။ဆန့်ကျင်ဘက်ကိုမပြောဆိုကြပါဘူး။ရေနဲ့နှုတ်ရည်ရောလိုက်တဲ့အခါတသားတည်းဖြစ်တယ်လို့တပည့်တော်တို့ကအချင်းချင်းပေါ်မှာဗာများကူညီနိုင်မလဲဆိုတဲ့အကျိုးလိုလားတဲ့မျက်စိနဲ့ကြည့်ပြီးတော့ချစ်ဖွယ်သောမျက်စိနဲ့ကြည့်ပြီးတော့တပည့်တော်တို့အချင်းချင်းနေကြပါတယ်ဘုရားလို့ဘုရားရှင်ကိုလျှောက်လိုက်တယ်။အဲ့တော့ဘုရားရှင်ကညီညွတ်တာသိပြီ။ဒီတော့ဘုရားရှင်ကအသေးစိတ်ပြန်ပြီးတော့မေးတော်မူတယ်။နောင်လာနောက်သားတွေကြင့်မှုလေဖြစ်မှာပေါ့။ယထာကရံဗနနုရုဒ္ဓာယထာကရံဗနဒုံမေနုရုဒ္ဓာသမကသံဘောဓမာနာအဝိဝရမာနာခိရောရဂီဗုဒ္ဓာအညာမဉ္ဇံပိယသကုဤတံပတ်တန္တာဝိဟရထာတိနုရုဒ္ဓာတို့တဲ့တင့်တို့သုံးပါညီညွတ်နေကြတယ်ဆိုတာဘလို့နေကြတာလဲ။ဝံမြောဝံသာမငင်ခုံပဲနေကြတယ်ဒီလိုနေကြတယ်ဆိုတာဘလို့နေကြတာလဲရှင်နေနိုရေရောလိုက်တယ်လို့တသားတည်းဖြစ်ပြီးတော့အကျိုးလိုလားတဲ့ချစ်ဖွယ်သောမျက်စိနဲ့ကြည့်ပြီးတော့ငါဘာကူညီနိုင်မလဲငါဘာလုပ်ပေးနိုင်မလဲဒီလိုစိတ်ထားနဲ့ကြည့်ပြီးတော့နေကြတယ်ဆိုတာသင်တို့ဘယ်လိုနေကြတာလဲဘုရားရှင်ဟာအသေးစိတ်မေးတော်မူခဲ့တယ်ဘယ်လိုမေးတော်မူခဲ့လဲအဲ့မှာရှင်နုရုဒ္ဓကပထမဆုံးလျှောက်တယ်ဒုတိယအရှင်နန္ဒီယကလျှောက်တယ်တတိယအရှင်ကိမိလာလျှောက်တယ်အရှင်နုရုဒ္ဓကဝါတော်ကြီးဆုံးဆိုတော့ရှင်နုရုဒ္ဓကိုကောင်းထားပြီးတော့မေးတော့ရှင်နုရုဒ္ဓစပြီးတော့လျှောက်တယ်ဘယ်လိုလဲဆိုတော့ဣဒာမရှင်ဗန္ဒီဧဝံဟောတိဣဒာမရှင်ဗန္ဒီဧဝံဟောတိလာဘဝတ္တမေသုလတ္တံဝတ္တမေယောဟန်ဧဝရူပေဟိတပြံမစာရိဟိတတိန်ဝိဟရာမိတိဒါနံပါတ်၁ကျင့်စဉ်လေးကိုလျှောက်တယ်မြတ်စွာဘုရားတဲ့တပည့်တော်ရဲ့စိတ်ထဲမှာဒီလိုဖြစ်ပါတယ်ငါဟာတဲ့အရှင်နန္ဒီယအရှင်ကိမိလာလိုသတင်းသုံးပေါ်နှစ်ပါးနဲ့အတူနေခွင့်ရတယ်။ဒ ဒီလိုနှစ်ပါးနဲ့တူနေခွင့်ရတာကငါ့အတွက်စီးပွားချမ်းသာတွေဖြစ်ပါပြီစွာပါရမီကုသိုလ်တွေအရာထူပါပြီစွာသာသနာတော်ကြီးနဲ့တွေ့ကြုံရချိုးနှစ်ပါပြီစွာတဲ့အဲ့တော့အရှင်နုရုဒ္ဓါကအရှင်ဏ္ဍိယရှင်ကိမိလာနဲ့အတူနေခွင့်ရတယ်ဒီလိုနေခွင့်ရတာဟာသူ့အတွက်တဲ့စီးပွားချမ်းသာတွေကိုရပါတယ်တဲ့ကုသိုလ်ပါရမီတွေကိုရပြီစွာသာသနာတော်ကြီးနဲ့တွေ့ကြုံရချိုးနှစ်ပါပြီစွာဆိုတော့အရှင်နုရုဒ္ဓါကကျန်တဲ့နှစ်ပါးအပေါ်မှာတံပိုးထားသလားမထားဘူးလားတံပိုးထားတယ်နောက်တကဘုန်းကြီးတို့အရှင်ဏ္ဍိယလည်းဒီစကားကိုလျှောက်ထားတယ်အရှင်ကိမိလလည်းပဲဒီစကားကိုလျှောက်ထားတယ်ဆိုတော့သူတို့သုံးပါးတပါးအပေါ်မှာတပါးတံပိုးမထားကြဘူးလားထားကြလားထားကြတယ်ကဲအာလုံးဆိုလိုက်ပဝန်းကျင်အားတံပိုးထားလေးစားတရမြည်ကဲသုံးကောက်ဆိုကြည်ရောရှင်နုရုဒ္ဓါကကျန်တဲ့နှစ်ပါးနဲ့နေခွင့်ရတာသူ့အတွက်လက်လာပါရည်ရတယ်လို့ပါပဲတဲ့ကုသိုလ်ပါရမီတွေတိုးတယ်လို့ပါပဲသာသနာတော်ကြီးနဲ့တွေးကြုံအကျိုးနဲ့လိုက်တာလို့ဒီလိုတွေးတယ်ဆိုတော့ကျန်တဲ့နှစ်ပါးပေါ်မှာတိတ်ပြီးတော့လေးစားတယ်တံပိုးထားတယ်အဲ့တော့ဘုန်းကြီးတို့ကျန်တဲ့နှစ်ပါးလည်းပဲဒီလိုဆိုတော့အလုံးဟာအချင်းချင်းပေါ်မှာတံပိုးထားတယ်ဒီလိုပြောလို့မရဘူးလားရလားဘုန်းကြီးတို့ယခုလူအခွင့်ရေးယောဂါတွေ HIV ယောဂါပိုးတွေရှိနေတဲ့ပုဂ္ဂိုလ်ANDS လို့ခေါ်တဲ့ AIDS ယောဂါရှိတဲ့ပုံကိုယ်တွေကိုလူသားလူဆက်ဆက်မှာမပစ်ပယ်ကြပါနဲ့ဘုန်းကြီးတို့အနောက်နိုင်ငံပါဝင်ယနေ့ NGO ဆိုတဲ့အဖွဲ့အစည်းတွေကမပြောကြဘူးလားပြောကြလားဒါတွေကဘုန်းကြီးတို့ဘုရားရှင်ရဲ့သာသနာယဉ်ကျေးမှုနဲ့ကြည့်ရင်ခုမှဖြစ်ပေါ်လာတာလားရှေးတုန်းကလေးကလားရှေးတုန်းကလေးကဒါလေးတွေကဘုန်းကြီးတို့အင်မတန်မှတိတ်ပြီးတော့တန်ဖိုးထားဖို့ကောင်းတယ်ခုချိန်မှာဘုန်းကြီးတို့ဓာရီကအနောက်နိုင်ငံပြောတဲ့ဇာတ်ရီစာနယ်ဇင်းကပြောတဲ့ဇာတ်ရီဒီလိုထင်နေကြတယ်တကယ်တော့ဖျားရှင်ကိုရှင်နုရုဒ္ဓါတို့ရှောက်တဲ့ထဲမှာဒီအိဗယ်တွေမပါဘူးလားပါလားပါတယ်အဲ့တော့ပဝန်းကျင်ကိုတန်ဖိုးထားရတယ်ဒါနဲ့ဆက်ပြီးတော့ဘုန်းကြီးတို့ကဗျာဆရာကြီးတင်ဖို့ရဲ့ကဗျာလေးကတိတ်ပြီးတော့ကောင်းတယ်ပါလဲဆိုတော့အလှကိုစီတဲ့ဒီကဗျာလေးကတိတ်ပြီးတော့အိဗယ်ရှိတယ်ပေါ့ဖျားရှင်ရဲ့အာဘော်နယ်လဲသွားပြီးတော့ထတ်တူကြတယ်ဖူလာမင်းလဲသူအစင်းနဲ့အလင်းနဲ့မိတိုင်ငယ်လဲသူ့ရွယ်နဲ့အစွဲနဲ့ဘုန်းကြီးတို့ဖူလာမင်းနဲ့ဖန်မီးရင်လေးမိတိုင်ငယ်လေးအလှချင်းရှင်စရာမလိုပါဘူးတဲ့လာမင်းကြီးကပို့ပြီးတော့တောက်ပါတယ်မိတိုင်ငယ်လေးကသားတယ်အကျိုးပြုတယ်ဒါမျိုးမဟုတ်ပါဘူးသူ့ရဲ့သဘာဝလှတွေကိုစီရှိနေကြတယ်လာမင်းကြီးကလည်းတစ်ကဘာလုံးသားရအောင်ချမ်းမြေအောင်စိတ်ချမ်းသာအောင်လုံးဆောင်နိုင်တယ်လို့မိတိုင်ငယ်ဖန်မိရင်လေးရလည်းပဲအိမ်ထဲကထမင်းစားနေတဲ့ပုဂ္ဂိုလ်တွေအတွက်အိမ်ထဲမှာလှုပ်လှုပ်နေတဲ့ပုဂ္ဂိုလ်တွေအတွက်အိမ်ထဲမှာအချုပ်နေတဲ့ပုဂ္ဂိုလ်တွေအတွက်အကျိုးမပြုလားပြုလားအလှကိုစီမရှိဘူးလားရှိလားမြင်တတ်ဖို့လိုတယ်တဲ့ဘာတဲ့တော့ဇပယ်ဘူးလဲသူ့ဂုံဒူးနဲ့ငုံဘူးနဲ့ပရောက်ဝါလဲသူ့အခါနဲ့နန္တာနဲ့အဲ့တော့ဘုန်းကြီးတို့ဇပယ်ဘူးလေးနဲ့ပရောက်ဝါလေးနဲ့ဘဲရောင်ကလှတယ်ဘဲကပိုးပြီးတော့ဖြူစင်းတယ်ဘဲကပိုးပြီးတော့ဝါဝါလေးလှတယ်အနံလေးကဘဲကပိုးတင်တယ်ပြောစရာမလိုပါဘူးအဲ့တော့မျိုးသမီးတွေရဲ့စံကေတာထက်မှာတင်လိုက်ရင်အားလုံးလှပကြတယ်ဖယားရှင်ကိုပူဇော်ရင်အားလုံးသိပ်ပြီးတော့စိတ်ချမ်းမြေ့စရာကောင်းတယ်ကြည်နိုးစရာကောင်းတယ်ကိုယ်စီအလှမရှိဘူးလားရှိလားဘာလုပ်တတ်ဖို့လိုလဲမြင်တတ်ဖို့လိုတယ်ဘာဖြစ်ဖို့လိုလဲမြေပြင်နဲ့လဲသူတိုင်းခွက်နဲ့လှိုင်းရက်နဲ့စံချောင်းကွေလဲသူလောင်းလေနဲ့ချောင်းရည်နဲ့မြေပြင်ကျဲကြီးနဲ့စံချောင်းရည်လေးဒါလည်းပဲပြိုင်စရာမလိုပါဘူးသူ့အတူလောကအကျိုးပြုနိုင်ရင်ပြီးတာပဲစံချောင်းရည်လေးကလည်းပဲသူ့ရဲ့ဘဝချင်းမှာရှိနေတဲ့လူသားတွေတတိဆန်တွေအတွက်တောက်ရည်အတွက်သုံးရည်အတွက်စိုက်ပျိုးရည်အတွက်အကျိုးပြုနိုင်တယ်လို့မြေပြင်ကျဲကြီးကလည်းသူ့လှနဲ့သူရှိတာပါပဲတဲ့မိတ္တရာမဆိုတာတိသူမာကိုမာလှသာရီတဘာဝလင်အလှကိုစီဆွမ်းဤကိုငါလက်ဆောင်ငါဤတဘာဝတရားကအလှကိုစီပေးမထားဘူးလားပေးထားလားပေးထားတယ် ဘာလုပ်တတ်ဖို့ပဲလိုတာလဲမြင်တတ်ဖို့ပဲလိုတာပဲနောက်ပြီးတော့ဘုန်းကြီးတို့အလာဝန်တို့မငင်းညိုနဲ့ဝန်တို့မှုသာမလရာတီတဲ့ဘုန်းကြီးတို့အိတ်တာမစ္စရိယဒါတာအင်မတန်မှလောကကြီးကိုရုပ်ဆိုးစေတာပါတဲ့ကိုယ်တည်းသာလို့ရှိရင်ဝန်သားနိုင်ရမယ်ကိုယ်လိုဖြစ်မှစိုးရင်တဲ့စိတ်ကိုချမ်းသာတယ်လို့ချမ်းသာလာမှာကိုပညာတတ်တယ်လို့တတ်လာမှာဒီလိုမစ္စရိယတွေမရှိဖို့ရေးကြည့်တယ်ဒါတွေကလောကရဲ့အလှကိုဖျက်ဆီးတာပါတဲ့လာဝန်တို့မငင်းညိုနဲ့ဝန်တို့မှုသာမလရာတီသူကုံသူသိင်သူရဲ့ရှိန်နဲ့အချိန်ကာနေရာဒေသဌာနလျောက်ရေးရောက်သည်စွန့်လောင်နိုင်သူကြီးပါတကားတဲ့အလုံးကိုစီကိုငါအလှကိုစီမရှိဘူးလားရှိလားဘုန်းကြီးတို့မဟာကဏ္ဍအောင်ကြောင်းတိုက်ကြီးတီဆောက်တယ်စွန့်ကြောင်ဘုန်းကြီးမရှိမဖြစ်လိုအပ်တာပဲစွန့်ကြောင်ဘုန်းကြီးနေရာမှာအခြားဘုန်းကြီးအစားထိုးမယ်မေတ္တာကရုဏာတွေအစားထိုးဖို့ဘယ်လွယ်ပါမလဲအဲ့တော့ဆွမ်းကြောင်းဆရာတော်သူ့အလှနဲ့သူတန်ဃာတွေကိုအကျိုးပြုဘုန်းကြီးတို့တတွေပညာတွေတက်အောင်သင်ကြားနိုင်တာဆွမ်းကြောင်းရဲ့ကျေးဇူးမပါဘူးလားပါလားပါတယ်အလှကိုစီရှိတယ်ကိုကဘာလုပ်တတ်ဖို့ပဲလိုလဲမာနယကချုပ်ဆရာတော်ခုပြန်တော်မူသွားတဲ့ဆရာတော်အလုံးကိုစီမံအုပ်ချုပ်ပေးတယ်စာဝါတွေပို့ချတယ်တရားဟောတယ်တရားဟောတဲ့ပြီးတော့တန်ဃာတော်ရှင်မြတ်တွေကိုပြုစုလှုပ်ကြွေးခဲ့တယ်။ဒါလည်းပဲဘုန်းကြီးတို့အရေးမကြီးဘူးလားကြည်လား။အလှတရားတွေဝေဆာနေကြတာပဲ။ဘာလုပ်တတ်ဖို့ပဲလိုလဲ။မြင်တဲ့ခံစားတတ်ဖို့ပဲလိုအပ်တယ်။အဲ့တော့ဘုန်းကြီးတို့ဒါကြောင့်ခုလည်းပဲရှင်နုလုပ်တာတို့သုံးပါးဒီလိုပဲလျှောက်ထားကြတယ်။ဒီနှစ်ပါးနဲ့အတူနေခွင့်ရတာတပည့်တော်အနေနဲ့အရတော်ပါပြီစွာစီးပွားဥစ္စာတွေကိုရတယ်လို့ခံစားရပါပြီစွာသာသနာတော်ကြီးနဲ့တွေ့ရုံရာကျိုးနှစ်ပါပြီစွာတဲ့ဘလောက်ထိအချင်းချင်းပေါ်မှာတန်ဖိုးထားလဲဒါတွေကဘုန်းကြီးတို့ဖျားရှင်ရဲ့ကျင့်စဉ်တွေပါနောက်ဒုတိယချက်ကဘုန်းကြီးကတတိယချက်ကိုယဉ်ပြောမယ်ဘာလဲဆိုတော့တတမချင်းဗန္ဒီဧဝံဟောတိယန္နုနံတကံစိတ်တံနေခိပိတ်တဝါဤမေတံဧဝအာယတမန္တာနံစိတ်တတဝတိနဝတ္တိယန္တိသောကောအံဗန္ဒီတကံစိတ်တံနေခိပိတ်တဝါဣမေတံယေဝအာတမန္တာနံစိတ်တတဝတိနာဝတ္တာမိနာနာဤကောနောဗန္ဒီကာယဧကင်စာပနမင်းကြီးစိတ်တံတီတဲ့မြတ်စွာဘုရားတဲ့တပည့်တော်အနေနဲ့တပည့်တော်ရဲ့လူရင်ဆန္ဒတွေကိုဘေးဖယ်ထားပါတယ်ဟောဒီအရှင်မြတ်နှစ်ပါးရဲ့လူရင်ဆန္ဒတွေမှန်တယ်ကြိုးရှိတယ်ဆိုရင်တပည့်တော်အနေနဲ့သူတို့ရဲ့လူဆန္ဒအတိုင်းသူတို့ရဲ့အကျံပေးချက်အတိုင်းကျင့်သုံးပါတယ်တဲ့တပည့်တော်အနေနဲ့တပည့်တော်တို့သုံးပါးဟာခန္ဓာကိုယ်ရတာကွဲတာပါစိတ်ကတော့တစိတ်သေးပါဗျာတဲ့အဲ့တော့ဘုန်းကြီးတို့ဒီသုံးပါးဟာကိုယ့်ရဲ့လူရင်ဆန္ဒကိုယ့်ရဲ့အတ္တတွေကိုဖယ်ရှားပြီးတော့တိုင်ပင်ဆွေးနွေးပြီးတော့ဆောင်ရွက်တယ်ဆိုတာမထင်ရှားဘူးလားထင်ရှားလားသုံးပါးလုံးကဒါမျိုးလျှောက်ကြတာကဲဆိုလိုက်မိမိလူအင်းရှည်ရန်တင်အစင်ပေရမည်မိမိလူရင်ရှည်ရန်တင်အစင်ပေရမည်ဆိုကြည်လိုက်ဘုန်းကြီးတို့ကိုယ့်ရဲ့လူရင်ဆန္ဒတွေကြီးမပြောနဲ့မိဘတွေသာသမီတွေရှိတယ်ဆိုရင်မိဘတွေကသာသမီတွေရဲ့ဆန္ဒသာသမီတွေရဲ့လူရင်ဆန္ဒလေးတွေကိုကြည်ရပါတယ်မှန်တယ်ကျိုးရှိတယ်ဆိုရင်လိုက်လျောရမယ်တဲ့မှန်တယ်ကျိုးရှိရင်ဘာလုပ်ရမှာလဲဘုန်းကြီးတို့ဓာရီဟာဘုန်းကြီးတို့ဖျားရှင်စားတဲ့သူတော်ကောင်းကြီးကျင့်သုံးခဲ့တဲ့ကျင့်စဉ်ယနေ့ခါမှာလည်းပဲဘုန်းကြီးတို့အခြေခံဥပဒေပြင်ဖို့ဆိုပြီးတော့နိုင်ငံကောင်းဆောင်တွေပြည်သူတွေမှာလိုက်ပြီးတော့ဆန္ဒခံယူတာတွေမရှိဘူးလားရှိလားဘုန်းကြီးတို့ဘုရားရှင်ရဲ့ယဉ်ကျေးမှုသာသနာယဉ်ကျေးမှုဟာလွန်ခဲ့တဲ့နှစ်ပေါင်း2600နီးပါးတည်းကပေါ်ခဲ့တယ်ဆိုရင်မမှန်ဘူးလားမှန်လားမှန်တယ်ဒါကြောင့်ဘုန်းကြီးတို့အစိုးရလည်းပဲကိုပြူခြင်းတဲ့ဥပဒေရန်ပြီးတော့ပြုတ်ဒါမျိုးတွေမလုပ်ရပါဘူးအဲ့တော့ဒီလိုလုပ်ရင်ဘာဖြစ်မလဲညာတမှုမရှိညာတမှုမရှိရင်မညီညွတ်မညီညွတ်ရင်ဆင်းရဲဒုက္ခရောက်မယ်တဲ့ဒါရီယာဘုန်းကြီးတို့ရဟန္တာရှင်မြတ်ကြီးတွေဘုရားရှင်ကိုယ်တော်မြတ်တွေကျင့်သုံးခဲ့တဲ့ကျင့်စဉ်ဒါကြောင့်ယနေ့ခေတ်မှာလည်းပဲဆန္ဒကိုကောက်ယူတယ်ကောက်ယူပြီးတော့အကြံပေးတာတွေကိုမှန်တယ်ကြိုးရှိတယ်ဒါမျိုးလေးတွေလိုက်နာတဲ့ကျင့်တွေရှိနေတာ ဖျားရှင်ရဲ့လမ်းစဉ်ရဟန္တာရှင်မြတ်ကြီးတွေရဲ့လမ်းစဉ်တွေကိုမိမိတို့လိုက်ပြီးတော့ကောင်းထဲပေါ်တယ်လို့ဒီလိုသုံးသပ်လို့မရဘူးလားရလားအနောက်နိုင်ငံတွေဆိုတာကအမေရိကန်နိုင်ငံတွေဆိုတာကဘုန်းကြီးတို့ဖျားရှင်သာသနာနဲ့အင်မတန်မှနောက်တော်ကြာခဲ့ပါတယ်ဘုန်းကြီးတို့သာသနာကမစောခဲ့ဘူးလားစောခဲ့သလားဘုန်းကြီးတို့ကသုတေသနာလုပ်ပြီးတော့မကြည်ကြလို့မသိကြတာအဲ့တော့ဖျားရှင်ရဲ့လမ်းစဉ်တွေကိုပြန်ပြီးတော့ဖော်ရရောက်တာဝမ်းသာစရာကောင်းပါတယ်နောက်တတိယချက်ကဘာလဲဆိုတော့စာပေထဲမှာတော့ဒုတိယချက်ပေါ့တတမရှင်ဗန္ဒီဣမေသူအာယတမန္တေသူမေတ္တံကာယကမ္မံပိစုပတိတံအာဝိစေဝရဟောစမေတ္တံဝစီကမ္မံမေတ္တံမနောကမ္မံပိစုပတိတံအာဝိစေဝရဟောစမြတ်စွာဘုရားတဲ့ဘုရားတပည့်တော်ကအတူနေတဲ့ဟောဒီအရှင်မြတ်တည်းအပေါ်မှာမေတ္တာရှိတဲ့အကျိုးလိုလားတဲ့စိတ်နဲ့နေပါတယ်အကျိုးကိုရှိတဲ့အကျိုးလိုလားတဲ့စကားကိုပြောပါတယ်ဆောင်ရွက်ပတဲ့အခါမှာလည်းပဲသူတို့အကျိုးရှိဖို့အကျိုးလိုလာတဲ့စိတ်တွေနှလုံးသားထဲမှာထားပြီးတော့ဆောင်ရွက်ပါတယ်။အရာရာတိုင်းမှာမေတ္တာတရားကိုလက်ကင်ထားပါတယ်တဲ့။ဒါတော့ဘုန်းကြီးတို့သူတို့ဒီမိုကရေစီစံနေထဲမှာပါခြင်းမပါမှာဘုန်းကြီးတို့ကဖျားရှင်ကစိတ်သက်ကိုအဓိကထားတော့အရာရာမှာမေတ္တာတရားလက်ကင်ထားပါတဲ့။အရာရာမှာမေတ္တာတရားဘာလို့ရမှာလဲ။လက်ကင်ထားရမှာဒါလေးတွေကသိပြီးတော့အရေးကြီးတယ်အဲ့တော့ဘာလဲဆိုတော့မေတ္တာတရားလက်ကင်ထားတဲ့ဆိုတာအင်မတန်အရေးကြီးတဲ့အရာပြီးရင်ဘုန်းကြီးပြောပြပေးမယ်ပေါ့မေတ္တာတရားဆိုတာအကျိုးလိုလားတဲ့စိတ်မေတ္တာဆိုတာဘာကိုပဲလှုပ်လို့အကျိုးလိုလားတဲ့စိတ်နဲ့လှုပ်ရပါတယ်ကိုယ့်အတွက်မျှော်လင့်ချက်တွေနဲ့မလှုပ်ရပါဘူးဒါမေတ္တာတရားလို့ဒီလိုခေါ်ရပါတယ်ဆိုလိုက်မေတ္တာရှိတာကံသုံးပါဖြစ်ပွားစေရမည်ဆိုကြည်လိုက်ကျင်စဉ်သုံးဝလိုက်နာကမြတ်တာချစ်ကြည်မီရှင်นุรุฑาရှောက်ထားပါသုံးဖြာညီညူจ้องซ้วนอีရှင်นันทิยาရှောက်ထားပါသုံးဖြာညီညူจ้องซ้วนอีရှင်กิมิลาရှောက်ထားပါသုံးဖြာညီညူจ้องซ้วนอีพุทธาเมสวาพุทธาเมสวาขွင်ปิวบาသုံးဖြာညီညူจ้องซ้วนอีအဲ့တော့ရှင်นุรุฑาတို့3ပါးဟာပဝင်ကျင်ကိုအချင်းချင်းပေါ်မှာတံပိုးထားလေးစားတယ်ဒီကျင်ကိုကျင်ခဲ့တယ်နောက်ပြီးတော့ကိုယ့်ရဲ့လူရင်စန္ဒအတ္တကိုရှေ့တန်းမတင်မဲနဲ့တိုင်းမင်းဆွေးနွေးပြီးတော့တင်ပြလာတဲ့ရာဝတ္ထုဟာမှန်တယ်ကျိုးရှိတယ်ဆိုရင်ဒါကိုလိုက်နာပြီးတော့ဆောင်ရွက်တယ်။နောက်ပြီးတော့မေတ္တာရှိတဲ့ကာယကံဝစီကံမနောကံအရာရာတိုင်းမှာမေတ္တာတရားအကျိုးလိုလာတဲ့စိတ်လေးနဲ့ပဲလုပ်တယ်။အဲ့တော့ဒီကျင့်စဉ်၃ပါးကိုအလုံးကျင့်ပါတယ်တဲ့ဒီလိုလျှောက်ထားတယ်ဒီတော့ဘုရားရှင်ကတာရုအနုရုဒ္ဓတဲ့အနုရုဒ္ဓတို့ကို၃ပါးကိုဘုရားရှင်တာရုခေါ်ခဲ့ပါတယ်။ဘုန်းကြီးတို့တာရုခေါ်တာသဘောတူတော်မူလို့လားသဘောမတူလို့လားအဲ့တော့ဘုန်းကြီးတို့မေဇိမနိကေမှာတော့တာရုခေါ်တာလေးပါတယ်ပေါ့ဝိနည်းပါဠိတော်မှာတော့တာရုခေါ်တာလေးမပါဘူးပေါ့အဲ့တော့ဘုရားရှင်ကတာရုခေါ်ပြီးတော့အတည်ပြုပေးခဲ့တဲ့အတွက်ဘုရားရှင်ညွှန်ကြားတော်မူတဲ့လမ်းစဉ်လို့ပြောလို့မရဘူးလားရလားဘုန်းကြီးတို့အများစုကညညွတ်တာကောင်းတယ်ဘယ်လိုကျင့်ရမှာလဲဒါလေးတွေသိဖို့တဲ့လူနေပါနေတယ်မျှတာတာကောင်းတယ်မျှတအောင်ဘယ်လိုစိတ်ထားရမှာလဲချစ်ကြည်တာကောင်းတယ်ချစ်ကင်းစွာနဲ့ရှင်တွဲအတူနေထိုင်တာကောင်းတယ်ဘလို့နေထိုင်တဲ့အကျင့်တွေကိုကျင့်ရမှာလဲဒါမျိုးတွေကြည့်တဲ့သူရှားတယ်ဒါကြောင့်မို့ကျင့်စဉ်၃ပါးရှိတယ်တဲ့အဲ့တော့ဘုန်းကြီးတို့ကျင့်စဉ်ဘယ်နှပါးရှိလဲအဲ့တော့ဒီကျင့်စဉ်၃ပါးကိုဘုန်းကြီးကပြောပြပေးမယ်ပေါ့ဘလို့လဲဆိုတော့ပထမဖျားရှင်ဘလို့ကျင့်သုံးခဲ့တယ်လေဒါလေးကိုနည်းနည်းပါးပါးလေးပြောပြပေးမယ်အဲ့တော့ဘုန်းကြီးတို့အကျဉ်းချုပ်ပြောရလို့ရှိရင်ဖျားရှင်ကိုတော်မြတ်ဝါတော်တော်ရပြီးတဲ့အခါမှာရ ရှင်မာကတ္တပအလောင်းပိပလိလူလင်ဟာသူ့ရဲ့ဇနီးတဲ့နဲ့တူတော်ထွက်တယ်ဇနီးတဲ့ဆိုပေမဲ့လို့မောင်နှမယင်းလိုပဲနေခဲ့ကြတယ်ဗြဟ္မပြည်ကလာတဲ့ပုဂ္ဂိုလ်မြတ်တွေဖြစ်တော့အဲ့တော့ဘုရားရှင်ဟာဘုန်းကြီးတို့ရှင်မာကတ္တပသူတို့လမ်းခွဲတဲ့အခါမှာမြင်းငလင်လှုပ်တာကိုသိပြီးတော့ရှင်မာကတ္တပကိုဂုံပြူတဲ့အနေနဲ့ငလင်ကြီးလှုပ်တာလို့သိတော်မူပြီးတော့ရှင်မာကတ္တပကိုသုံးကာဝခရီးကိုတပါးတည်းကြွပြီးတော့ကြိုဆိုခဲ့တယ်တဲ့သုံးကာဟုဆိုတာဘုန်းကြီးတို့ယခုခေတ်မှာ6မိုင်လောက်လို့ပြောလို့ရတာပေါ့အဲ့တော့6မိုင်လောက်ခရီးကိုဘုရားရှင်ကိုတော်မြတ်တပါးတည်းကြွပြီးတော့အရှင်မာကတ္တပကိုကြိုဆိုတော်မူခဲ့တာရှင်မာကတ္တပကိုဘာလုပ်တော်မူခဲ့တာလဲအဲ့တော့ရှင်မာကတ္တပကိုကြိုဆိုပြီးတော့ရှင်မာကတ္တပရောက်လာတဲ့အခါမှာယဟန်ပြုပေးပြီးတော့ရှင်မာကတ္တပကိုမြတ်စွာဘုရားကကိုတော်တိုင်ပုံနာဆိုတဲ့ဂျွန်မရဲ့ခန္ဓာကိုယ်အလောင်းကောင်ကနေပြီးတော့ပိုးလောက်တီကိုပြည်သားလောက်ချီးပြီးတော့ဖယ်ရှားဖယ်ရှားပြီးတော့ကိုတော်တိုင်ပန်းတကူသင်္ကန်းဖြစ်နေဆောင်တဲ့သင်္ကန်းကြီးကိုရှင်မာကတ္တပရဲ့နှစ်ထပ်သင်္ကန်းကြီးနဲ့လဲလှယ်ပြီးတော့ဘုရားရှင်ဟာဝှို့ယုံတော်မူခဲ့တယ်တဲ့အဲ့တော့ဘုရားရှင်ကိုတော်မြတ်ဟာရှင်မာကတ္တပကိုကိုတိုင်ခရီးဦးကြိုဆိုတဲ့ဗနမိုင်ခရီးလောက်ရှိလေ6မိုင်ခရီးကိုကိုတော်တိုင်ကြိုဆိုခဲ့တယ်အဲ့တော့ဘုန်းကြီးတို့ဘုရားရှင်ကိုတော်မြတ်နဲ့ရှင်မာကတ္တပဘယ်သူကမြင့်မြတ်တာလဲဘုန်းကြီးတို့ဂုံရင်းရှင်ကြည့်လို့ရှင်ဇီးဇီးနဲ့မြင်းမူတောင်လောက်ကွာပါတယ်ဝါရွက်နဲ့မဟာပထဝီမြေကြီးလောက်ကွာပါတယ်ဒါပေမဲ့ဘုရားရှင်ကိုတော်မြတ်ကိုယ်တိုင်ခရီးဦးကြိုဆိုခဲ့တယ်တဲ့မထူဆန်းဘူးလားထူဆန်းလားနောက်တခါကိုတော်မြတ်ကောက်ယူထားတဲ့သင်္ကန်းကြီးကိုရှင်မာကတ္တပကိုပေးပြီးတော့ရှင်မာကတ္တပကိုဝတ်စီတော်မူခဲ့တယ်ရှင်မာကတ္တပရဲ့သင်္ကန်းကြီးကိုလည်းပဲမြတ်စွာဘုရားကကိုတော်တိုင်ချီးမြှောက်ပြီးတော့ဝှို့ယုံတော်မူခဲ့တယ်ဒါလည်းပဲမထူဆန်းဘူးလားထူဆန်းသလားထူဆန်းတယ်ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့စာပေမှာရှိတယ်ပေါ့မြတ်စွာဘုရားကဘာဖြစ်လို့ဒီလိုချီးမြှောက်တော်မူတာလဲအရှင်သာရိပုတ္တရာရှင်မောကလန်တို့ဆိုတာရှင်မဟာကတ္တပတဲ့ပို့ပြီးတော့မြင့်မြတ်တဲ့အဂ္ဂမဟာတာဝကတွေဒီလိုရှင်မအဂ္ဂတာဝကတွေဖြစ်တဲ့ရှင်သာရိပုတ္တရာရှင်မောကလန်တို့ကိုဘုရားရှင်ကိုယ်တော်မြတ်ကသင်္ကန်းချင်းလဲပြီးတော့ဝှို့ယုံတယ်ဆိုတာသာပေမှာမရှိခဲ့ပါဘူးတမိုင်းမှာမရှိခဲ့ပါဘူးဗုဒ္ဓဝင်မှာမရှိခဲ့ပါဘူးဒါပေမဲ့ရှင်မာကတ္တပကိုတော့ထူးထူးခြားခြားချီးမြှောက်တော်မူခဲ့တယ်တဲ့ဘာဖြစ်လို့လဲဆိုတော့ထေရံအတ္တနောဌာနေထပေတုကာမတာယာထေရံရှင်မာကတ္တပထေကိုအတ္တနောကိုရောမြတ်ဤဌာနေအရာ၌ထပေတုကာမတာယာထားတော်မူလို့ဒီဖြစ်ကြောင်းပရိဝတေတုကာမောတင်းတင်းငန်းချင်းလဲလဲချင်းကလူရှိသည်ဟောတိဖြစ်ပါပေ၏အဲ့တော့ဘုရားရှင်ကရှင်မာကတ္တပကိုကိုရော့ရဲ့ယာဓုပေးခြင်းလို့တဲ့ကိုရော့ရဲ့ယာဓုကိုဘာလို့ခြင်းလို့လဲဘုရားရှင်ကစဉ်းစားတယ်သာရိပုတ္တရာမောကလန်တို့ဟာတဲ့ငါဘုရားပရိနိဗ္ဗာန်မဆန်ခင်မှာသူတို့ကအရင်ပရိနိဗ္ဗာန်ပြုကြမှာငါဘုရားရဲ့သားတော်ကြီးကတ္တပတော့အသက်120ရှိမယ်ငါဘုရားပရိနိဗ္ဗာန်ဆန်တဲ့အခါမှာငါဘုရားရဲ့သားတော်ကြီးဟာပထမတန်ခါရဏတင်ပွဲမှာငါဖရားရဲ့တာတော်ကြီးကခေါင်းဆောင်ပြီးတော့တန်ခါရဏတင်မယ်ဒီလိုတန်ခါရဏတင်လိုက်တဲ့အခါမှာစာပေတွေချတာကိုတောင်းဝန်ယူကြလိမ့်မယ်ဒီတော့ငါဖရားရဲ့သာသနာတော်ဟာနှစ်ပေါင်း 9,000 တည်လိမ့်မယ်ဆိုပြီးတော့သာသနာတော်ကြီးကိုအရှိဆောင်ရှောက်မဲ့တာတော်ကြီးမို့လို့ဖရားရှင်ကချီးမြှောက်ခဲ့တာတဲ့အဲ့တော့ဘုန်းကြီးတို့စဉ်းစားကြည့်နော်ဖရားရှင်ဟာသာသနာအတွက်ဖရားရှင်ဟာသာသနာတော်ကြီးကိုတည်ထောင်မှုတော်မူခဲ့တယ်အဲ့တော့ဘုရားရှင်ရဲ့ပဝန်းကျင်ကိုပြောပါဆိုရင်အဓိကဟာသာသနာတော်တဲ့ဘုရားရှင်ရဲ့ပဝန်းကျင်အဓိကဘာလဲဆိုရင်သာသနာတော်ကြီးကိုဘုရားရှင်ကစတင်ပြီးတော့တည်ထောင်ခဲ့တာဘလောက်ထိရင်းနှီးခဲ့လဲဆိုတော့၄သင်္ချေနဲ့ကဘာတသိန်းကြားတယ်တဲ့ဘလောက်ကြားခဲ့လဲအဲ့တော့၄သင်္ချေနဲ့ကဘာတသိန်းကြားအောင်တည်ထောင်ခဲ့တဲ့သာသနာတော်ကြီးဘုရားရှင်ကငါဘုရားပရိနိဗ္ဗာန်ဆံလို့ရှိရင်သာသနာကွယ်တယ်ဆိုတာမဖြစ်သင့်ဘူးလူသားတွေအတွက်အကျိုးနှဲနိုင်တယ်အဲ့တော့သာသနာတော်တည်ရှိမယ်ဆိုရင်လူသားတွေအတွက်သိပ်ပြီးတော့အကျိုးရှိနိုင်တယ်နေပြန်မာတွေအတွက်ဒီသာသနာအဆုံးအမတွေကိုကျင့်ကြံကြရင်မဖို့နိဗ္ဗာန်ရပြီးတော့အပေတကားတွေပိတ်သွားနိုင်တယ်ဒီသာသနာတော်ကြီးကိုငါဖရာပရိနိဗ္ဗာန်ဆံလို့ရှိရင်ဆောင်းရှောက်မဲ့သူဟာသားတော်ကြီးကတ္တပဖြစ်တယ်တန်ခါရဏတင်ပွဲကြီးကျင်ပါမယ်မြတ်စွာဘုရားမျှော်လင့်တဲ့အချိန်ရှင်မကတ္တပတို့ဟာတန်ခါရဏတင်ပွဲကြီးပြီးမှရှင်မာကတ္တပကိုတော်မြတ်ကတန်ယုတ်တနီကေကိုပို့ချခဲ့တယ်။အရှင်အာနန္ဒာကဒီကနီကေကိုတပည့်တွေပို့ချခဲ့တယ်။အရှင်နုရုဒ္ဓကအင်္ဂုတ္တရနီကေ၊ရှင်သာရိပုတ္တရဲ့တပည့်ဆက်ဆက်ကမဇ္ဈိမနီကေ၊အရှင်ဥပါလိကတပည့်ဆက်ဆက်ကိုဝီနီပိဋကတ်တွေပို့ချခဲ့တယ်။အ အဲ့တော့ရဟန္တာရှင်မြတ်ကြီးတွေတက်တော်80ကြောကုန်ကားပြီသဘင်းနေတောင်မှရှင်အနန္ဒတို့ဖြူကုန်ပြီစာပေမပိုးချခဲ့ဘူးလားပိုးချခဲ့လားဘုရားရှင်ကအဲ့ဒီလိုချီးမြှောက်မဲ့ရေးရှင်မာကတ္တပအပေါ်မှာအားရတော်မူလုံးလို့အားကိုးတော်မူလုံးလို့ဘုရားရှင်ဟာဘုန်းကြီးတို့ကိုယ်တိုင်ခေဦးကြိုဆိုပြီးတော့သင်္ကန်းချင်းလဲပြီးတော့သုံးဆောင်တော်မူခဲ့တယ်တဲ့အဲ့တော့ဘုရားရှင်ကိုယ်တော်မြတ်ဟာရှင်မာကတ္တပဟာတပည့်လည်းဖြစ်တယ်ပါရမီချင်းရှင်ရင်ဉာဏ်တော်ချင်းရှင်ရင်ဈီးစည်းနဲ့မြင်းမူတောင်လောက်กว่าတယ်ဒီလောက်ကိုယ့်ရဲ့လက်အောက်ငယ်သားဖြစ်တဲ့နိုင်ကြတဲ့ရှင်မာကတ္တပကိုဘုရားရှင်ဟာကိုယ်တိုင်ကြွားပြီးတော့ခေဦးကြိုဆိုတော်မူခဲ့တာကိုယ်တိုင်ကြွားပြီးတော့ဘုန်းကြီးတို့သင်္ကန်းချင်းလဲပြီးတော့ဝှ့ယုံတော်မူခဲ့တာဘုရားရှင်ဟာငယ်သားတွေအပေါ်မှာအထင်သေးလို့လားလေးစားတော်မူလို့လားဒါကြောင့်မို့ပဝန်းကျင်ဆိုတာလေးစားရမယ်သိပြီတော့အရေးကြီးတယ်အဲ့တော့တကယ်လို့ဖျားရှင်သာငါရဲ့တပည့်ပဲကတ္တပဆိုတာငါဖျားရဲ့တပည့်တပည့်တောင်မှပထမတပည့်မဟုတ်ဘူးဒုတိယတပည့်မဟုတ်ဘူးရှင်သာရိပုတ္တရာရှင်မောကလန်တို့ရှိသေးတယ်အဲ့တော့ဖျားရှင်ဟာဒီတပည့်အပေါ်မှာလေးလေးစားစားနဲ့ခရူးမကြိုးစိုးခဲ့ဘူးဆိုရင်ဘုန်းကြီးတို့ဖျားရှင်ပရိနိဗ္ဗာန်စံပြီးတဲ့နောက်မှာသာသနာကြီးကွယ်သွားနိုင်တယ်လားမကွယ်နိုင်ဘူးလားကွယ်သွားနိုင်တယ်ဒီတော့ရှင်မာကတ္တပလည်းဘုရားရှင်ပရိနိဗ္ဗာန်စံတော့သူကောင်းမှမတာဝန်ရောက်နေပြီမြတ်စွာဘုရားငါ့ကိုဒီလိုသင်္ကန်းရင်းလဲပြီးတော့ဝှ့ယုံတော်မူပြီးချီးမြှောက်တာဒီတာဝန်တွေကိုယူစေခြင်းလို့ဆိုတာရှင်မာကတ္တပလည်းသဘောပေါက်ပြီးတော့မြတ်စွာဘုရားရဲ့ချီးမြှောက်တော်မူချက်ကိုလက်ခံတော်မူပြီးတော့ရှင်မာကတ္တပဆောင်ရွက်ခဲ့လို့သာသနာနှစ်ပေါင်း2550ကျော်သွားပြီတဲ့9000ထိတည်မယ်တဲ့အဲ့တော့ဘုရားရှင်ဟာပဝန်းကျင်ကိုလေးစားတော်မူတယ်မိမိကပဝန်းကျင်သာသနာမှာစပြီးတော့တည်ထောင်ခဲ့တယ်သာသနာတော်ကြီးကိုတည်ထောင်ပြီးတော့သာသနာတော်မှာနေခဲ့တယ်လောကီတွေကစွန့်ခွာပြီးတော့ဒီသာသနာတော်ကြီးရှေ့ဖို့သာသနာရှေ့မှာလူတွေနဲ့တည်းပြန်မာတယ်အပေတကားတွေပိတ်ပြီးတော့နိဗ္ဗာန်ချမ်းသာမျက်မှောက်ပြုစေနိုင်မယ်အဲ့တော့ပဝန်းကျင်သာသနာတော်ကြီးရှေ့ဖို့အတွက်လေးစားတော်မူတဲ့အတွက်ဘုရားရှင်ဟာရှင်မာကတ္တပကိုခရူးကျူးကြိုဆိုခဲ့တယ်လို့ဒီလိုသုံးသက်လို့မရဘူးလားရလားဆိုကြည့်လိုက်ပဝန်းကျင်အားတံဘုထာလေးစားတရမြည်အဲ့တော့ဘုရားရှင်ဟာပဝန်းကျင်သာသနာတော်ကြီးရှေ့ဖို့အတွက်ပဝန်းကျင်ဆိုတဲ့တန်ခါတော်ရှင်မြတ်ကြီးရေရှည်သာသနာလှုပ်လှုပ်ပြီးတော့သာသနာတော်ကြီးရှေ့အောင်ဆောင်ရွက်ဖို့အတွက်ရှင်မာကတ္တပကိုလေးလေးစားစားကိုတော်တိုင်ကြွားပြီးတော့ခီဥ်ကျူဆိုခဲ့ပါတယ်ခရူးကျူဆိုယုံနေမကဘဲနဲ့သင်္ကန်းချင်းလဲပြီးတော့ဝှ့ယုံတော်မူခဲ့ပါတယ်။ဒါဘုရားရှင်ရဲ့ပဝန်းကျင်ပေါ်မှာလေးစားမှုတပည့်တွေပေါ်မှာလေးစားမှုလို့ပြောလို့မရဘူးလားရလား။ရတယ်။နောက်ဘုန်းကြီးတို့အရှင်အာနန္ဒာဘုရားရှင်ရဲ့ညီကိုတဝန်းခွဲဖြစ်တဲ့ဘုရားရှင်ရဲ့လူကြွေးဖြစ်တဲ့ရှင်အာနန္ဒာစိတ်ထားလေးကိုဘုန်းကြီးတို့ပြောဦးမယ်။ဘုန်းကြီးတို့ဘုရားရှင်ကိုယ်တော်မြတ်ကပရိနိဗ္ဗာန်စံဃာနီးမှာရှင်အာနန္ဒာကိုမိန့်ကြားခဲ့တယ်ပေါ့။အာနန္ဒာတဲ့သင်တို့တန်ခါကမြန်အလိုဆန္ဒရှိခဲ့ရင်ငါဘုရားပရိနိဗ္ဗာန်ဆံပြီးတဲ့နောက်မှာငယ်တဲ့သိခါဘုတ်တာ၍ငယ်တဲ့သိခါဘုတ်တီကိုနှုတ်လူကနှုတ်ရကြမြတ်စွာဘုရားကပရိနိဗ္ဗာန်ဆံကဏီမှာမှာတော်မူခဲ့တယ်အဲ့တော့တန်ခါရင်နာတင်ပွဲကြီးပြီးတဲ့အခါမှာရှင်အာနန္ဒာကရှင်မာကတ္တပအမှုရှိတဲ့တန်ခါတွေကိုလျှောက်ထားတယ်မြတ်စွာဘုရားကဒီလိုမိန့်ခဲ့ပါတယ်ဘုရားဆိုတော့တန်ခါတော်ရှင်မြတ်တွေကညင်ပွားမှုတွေဖြစ်ကုန်တယ်ပါရာဇိကဝုချံကျန်တဲ့သိက္ခာပုဒ်တွေဟာငယ်တဲ့သိက္ခာပုဒ်သိပြီးတော့သိငယ်တဲ့သိက္ခာပုဒ်ဓာရီကိုပယ်ခိုင်းတာနေမှာအမျိုးမျိုးပြောကြတယ်ဒီတော့ရှင်မာကတ္တပကတန်ခါဖခင်ရာမှာတည်နေတော့ညတိဒုတိယကမ္မဝါစာနဲ့ရှင်မာကတ္တပကဒုတိယချိန်မြတ်စွာဘုရားသိက္ခာပုဒ်ထပ်ပညတ်တလူပြည့်ပြတ်သားသားမိန့်တော်မူခဲ့တယ်ငါရှင်တို့တဲ့ငါရဲ့စကားကိုနားဆိုင်ကြပါငါတို့ကျင့်နေတဲ့သိက္ခာဗုဒ္ဓီကိုတချို့လူတွေသိကုန်ပြီ။ယန္တရားဒါလုံသင်တယ်ဒါမလုံသင်ဘူးအလုံးသိကုန်ကြပြီတဲ့။တကယ်လို့တို့ကနေပြီးတော့တပည့်တော်တို့အနေနဲ့ဒီသိက္ခာဗုဒ္ဓီကိုပယ်နှုတ်ကြမယ်ဆိုလို့ရှိရင်ပြောစရာကြီးဖြစ်သွားမယ်။ယံဂေါရမဟာသူ့ရဲ့တပည့်တော်ဝကတွေကိုပရိနိဗ္ဗာန်ဆံပြီးတဲ့နောက်မိโกငြိမ်းပျောက်တဲ့ကာလတန်ယုံလေးပဲသိက္ခာဗုဒ္ဓပညာခဲ့တာ။အလောင်းတော်ကိုမိရှုတဲ့အခါမိငြိမ်းသွားတာနဲ့သိက္ခာဗုဒ္ဓီပြက်ပြဲသွားတယ်ဒီလိုဒိဗေမျိုးပေါ့ပရိနိဗ္ဗာန်ဆံပြီးတဲ့နောက်မိငိမ့်ရာမိကိုပြင်းရင်းပြောက်ရာကာလလောက်ပဲပညာခဲ့တာတပိတာဝကတွေလည်းပဲဆရာဖုရားရှိတုံးပဲကျင့်ကြတယ်ဆရာဖုရားပရိနိဗ္ဗာန်ဆံတော့မကျင့်ကြတော့ဘူးဒီလိုပြောစရာတွေဖြစ်လိမ့်မယ်တဲ့ဒါကြောင့်သိက္ခာပုပယ်နှုတ်ချောင်းကံကိုကံဟာလျောက်ပတ်တဲ့အခါရှိပါတယ်ဆိုလို့ရှိရင်သိက္ခာပုတွေကို ပညာဓာတာတွေကိုမပင်နှုတ်ကြပါနဲ့မပညာတာတွေကိုထက်ပြီးတော့မပညာပါနဲ့ရှင်မြဲတဲ့အတိုင်းကျင့်ကြပါစို့ဆိုပြီးတော့ရဲရဲတောက်ရှင်မကတ္တပကဆုံးဖြတ်ပြီးတော့အဲ့ဒီမှာကျင့်မြဲတိုင်းရှိတဲ့သိက္ခာပုဒ်တွေကိုမနှုတ်ဖို့အပူမဆွတ်ဖို့ရှိတဲ့အတိုင်းကျင့်ကြဖို့မြတ်စွာဘုရားရဲ့ဆန္ဒတော်နဲ့အညီရှင်မကတ္တပကဆုံးဖြတ်ခဲ့လို့အတည်ဖြစ်သွားခဲ့ပါတယ်အဲ့တော့အဲ့ဒီအချိန်မှာနောက်ပိုင်းမှာတန်ခိုင်နာတင်ပြီးတော့ရှင်အာနန္ဒာကိုရဟန်းတော်ရှင်မြတ်တွေရဟန္တာရှင်မြတ်တွေအပြစ်တင်တော်မူကြတယ်။ငါရှင်အာနန္ဒာတဲ့။တင့်အနေနဲ့မြတ်စွာဘုရားရှင်ကိုတော်မြတ်ကိုဘယ်သိက္ခာပုဒ်တွေကငဲတဲ့သိက္ခာပုဒ်ဘယ်သိက္ခာပုဒ်တွေကပိုး၍ငဲတဲ့သိက္ခာပုဒ်လို့မမေးလျှောက်ခဲ့ဘူး။ဒီလိုမမေးလျှောက်ခြင်းဟာငါရှင်ရဲ့မကောင်းတဲ့လုပ်ရဲ့ဒုက္ကဋဒုက္ကဋအာဘတ်ဖြစ်တယ်။မကောင်းတဲ့လုပ်ရဲ့ဖြစ်တယ်။ဒါကိုတင့်အနေနဲ့ဒီလိုမလျှောက်ခါမိတာကိုမကောင်းတဲ့လုပ်ရပါလို့ပြောကြပါဝန်ခံပါငါရှင်ဆိုပြီးတော့အရှင်အာနန္ဒာကိုဝိုင်းပြီးတော့ပြောကြတယ်ဝန်ခံခိုင်းတယ်အပြစ်ကိုဝန်ခံခိုင်းတယ်အဲ့တော့ရှင်အာနန္ဒာကဘာလျှောက်ထားလဲဆိုတော့အဟံခောဗန္တိအတ္တတိယဘဂဝန္တနာပုတ်စေရှင်ဖျားတို့တဲ့တပည့်တော်အနေနဲ့တတိမေ့ပြီးတော့မြတ်စွာဘုရားကိုမမေ့လျှောက်ခဲ့ရပါဘူးကတမာနီပနာဗန္တိခௌတာနုခௌတကာနိသိက္ခာပရာနီတိမြတ်စွာဘုရားတဲ့ခௌတနုခௌတကငယ်တဲ့သိက္ခာပုဒ်တာရွေငယ်တဲ့သိက္ခာပုဒ်ဆိုတာဘာတွေပါလဲလို့တပည့်တော်မေ့နေတဲ့အတွက်မလျှောက်ထားခဲ့ရတာပါတဲ့နာဟန္တံဒုက္ကတံဗတ္တာမိအပိစာဟံအာယတမန္တာနံတတ္တာယဒေတိမိတံဒုက္ကတံဒီရှင်အနန္ဒာစကားလေးကြည်လိုက်ရှင်ဘုရားတို့တဲ့တပည့်တော်တတိမေ့ခဲ့လို့မလျှောက်ခဲ့မိတာပါအဲ့တော့ဒီလိုမလျှောက်ခဲ့တာကိုတပည့်တော်အနေနဲ့မကောင်းတဲ့လုပ်ရဲ့လို့တပည့်တော်မမြင်မိပါဘူးဖုရားတဲ့ဒါပေမဲ့လို့အရှင်ဖုရားတို့အပေါ်မှာယုံကြည်တဲ့အတွက်လေးစားတဲ့အတွက်တပည့်တော်နေနဲ့အဲ့ဒီမလျှောက်ထားခဲ့တာကိုမကောင်းတဲ့လုပ်ရဲ့လို့ဝန်ခံပြောကြားပါတယ်အရှင်ဖုရားတို့ဆိုပြီးတော့အရှင်အာနန္ဒာပြောကြားခဲ့တယ်အဲ့တော့အရှင်အာနန္ဒာဘုန်းကြီးတို့သူ့ရဲ့လုပ်ရဲ့ဟာတကယ်တော့အရှင်အာနန္ဒာမေ့ခဲ့တဲ့အတွက်မလျှောက်ထားခဲ့တာအပြစ်ရှိသလားမရှိဘူးလားအပြစ်မရှိဘူးဒါပေမဲ့ရှင်အာနန္ဒာကရှင်ဘုရားတို့ကိုလေးစားတဲ့အနေနဲ့တပည့်တော်အပြစ်လို့မကောင်းတဲ့လုပ်ရက်လို့ဝန်ခံပါတယ်ဆိုတော့အရှင်အာနန္ဒာသူ့ရဲ့ဆန္ဒကိုရှည်တန်းတင်ခဲ့တာလားယဟန္တာရှင်မြည့်တည်းရဲ့ဆန္ဒကိုရှည်တန်းတင်ခဲ့တာလားကဲဆိုကြည့်လိုက်မိမိလိုရင်ရှည်တန်းတင်အစဉ်ပေရမည်မိမိလိုရင်ရှည်တန်းတင်အစဉ်ပေရမည်ဘုန်းကြီးတို့သူသူကိုကိုကိုမှာအပြစ်မရှိတာကြီးအပြစ်မရှိဘူးလို့ပဲပြောချင်မှာပေါ့အရှင်အာနန္ဒာရဲ့ဆန္ဒအလဲပဲတကယ်မှအပြစ်မရှိတာအပြစ်မရှိဘူးလို့သူပြောချင်တာဒါပေမဲ့လို့ကိုယ့်ရဲ့ဆန္ဒကိုရှည်တန်းတင်လိုက်လို့ရှိရင်ပုထုဇဉ်ဖြစ်တဲ့နောင်လာနောက်သားတွေဟာအရှင်အာနန္ဒာကမှန်းနေရဟန္တာတွေကမှန်းနေနဲ့ဘုန်းကြီးတို့ညီညွတ်မှုမပြတ်ပြားနိုင်ဘူးလားပြတ်ပြားနိုင်လားညီညွတ်မှုပြတ်ပြားသွားပြီဆိုရင်အကျိုးမဲ့မလားအကျိုးရှိမလားအကျိုးမဲ့နိုင်တယ်အဲ့တော့နောင်လာနောက်သားတွေပုထုဇဉ်တွေအကျိုးမဲ့သွားနိုင်တဲ့အတွက်ရှင်အာနန္ဒာကမှန်တယ်ရဟန္တာရှင်မြတ်တွေပြောတာမှန်တယ်ဒါမျိုးတွေဖြစ်ပြီးတော့ကွဲပြားပြီးတော့ညီညွတ်မှုပြတ်ပြုံးပြီးတော့ဆင်းရဲဒုက္ခရောက်မဲ့အရေးဒါတွေကိုတွေးပြီးတော့ရှင်အာနန္ဒာမေတ္တာတရားနဲ့တပည့်တော်အဲ့ဒီလိုမလျှောက်ထားမိခဲ့တာကိုမကောင်းသောလုပ်ရဲ့လို့တပည့်တော်ပြောကြားပါတယ်ဝန်ခံပါတယ်ဖေဟာဆိုတော့အဒီကရုံးပြတနာကြီးကငြိမ့်မသွားဘူးလားငြိမ့်သွားခဲ့လားအဲ့ဒါရှင်အာနန္ဒာရဲ့မေတ္တာတရားရှင်အာနန္ဒာရဲ့ဗာတရားလေရှင်အာနန္ဒာကအလုံးငြိမ့်ချမ်းစေခြင်းတယ်ဒါမေတ္တာတရားကိုယ့်ရဲ့စကားတခွန်းကြောင့်ကွဲပြားမှုမဖြစ်စေခြင်းမူမေတ္တာတရားဒီတော့အပြစ်လို့ဝန်ခံခိုင်းတာကိုတကယ်အပြစ်မဟုတ်ပါဘဲနဲ့ဝန်ခံခိုင်းတာတိပိမဲ့တန်ဃာတွေကိုလေးစားလို့နောက်ပြီးတော့တန်ဃာတွေကွယ်ပြားမှာမလိုလားလို့မေတ္တာတရားကြောင့်ကိုယ့်ရဲ့အတ္တဆန္ဒကိုယ့်ရဲ့ဖြစ်နေတဲ့အပြစ်မရှိပါဘူးဆိုတဲ့ဆန္ဒကိုပယ်ရှားပြီးတော့ရှင်အာနန္ဒာလုပ်ခဲ့ပါတယ်ဒါကြောင့်ရှင်အာနန္ဒာအနေနဲ့ပဝန်ကျင်တန်ဃာတွေပေါ်မှာရဟန္တာရှင်မြတ်တွေပေါ်မှာမလေးစားဘူးလားလေးစားခဲ့လားနောက်ပြီးတော့ကိုယ့်ရဲ့ဆန္ဒကိုရှည်တန်းတင်တယ်လားရဟန္တာရှင်မြတ်တွေရဲ့ဆန္ဒကိုရှည်တန်းတင်ခဲ့လားနောက်တကတန်ဃာတွေကွဲပြားမှုကိုမလိုလားတဲ့အတွက်မေတ္တာတရားမကြီးမားခဲ့ဘူးလားကြီးမားခဲ့လားဒါကြောင့်ဘုန်းကြီးတို့တန်ဃာတင်းကွဲတာတွေမဖြစ်ခဲ့တာအဲ့ဒီချိန်တုန်းက အဲ့တော့ရှင်အာနန္ဒာတို့လည်းပဲဒီကျင့်စဉ်သုံးပါးကိုကျင့်သုံးသွားတယ်လို့ပြောလို့မရနိုင်ဘူးလားရနိုင်လားရနိုင်တယ်နောက်ဘုန်းကြီးတို့တောင်မျိုးမာကန္တောင်ဆရာတော်ဘုရားကြီးအကြောင်းကိုပြောပြမယ်ပြီးရင်ဘုန်းကြီးတို့မာနကကျုပ်ဆရာတော်ပြန်တော်မူသွားတဲ့ဆရာတော်အကြောင်းလည်းနည်းနည်းလေးပြောပြပေးဦးမယ်အဲ့တော့ဘုန်းကြီးတို့တောင်မျိုးမာကန္တောင်ဆရာတော်ဘုရားကြီးကဗုဒ္ဓမြတ်စွာလောင်လျာတုန်းကနောက်ဆုံးအထိပါရမီလူနှများစွာချမ်းသာရေးမှုအသက်ပေးလို့ဖြစ်ခဲ့သည်ဗုဒ္ဓမြတ်စွာသာသနာအတွက်တော်ငါးပါးအသက်ဆုံးစေမည်နောက်မဆုံးပေါင်းခုလိုတွေးလို့ကုသိုလ်ရေးမှုကြိုးစားမည်ဒီဒိဋ္ဌံလေးမရေးခဲ့ဘူးလားရေးခဲ့လားဘုန်းကြီးတို့စာပေမှာပဏကဇက်ဆိုတာရှိတယ်အဲ့ဒီဇက်တော်ထဲမှာဖရာလောင်ဖြစ်တဲ့သေနကပြောတဲ့စကားလေးနဲ့ကပ်ပြီးတော့ပြောရင်ဆရာတော်ကြီးကိုပိုးပြီးတော့ကြည်ညိုသွားမယ်ဆရာတော်ကြီးရဲ့ဒီကျင့်စဉ်သုံးပါးတွေကိုဘလောက်ထိကျင့်သုံးသွားသလဲဒါလေးကိုဘုန်းကြီးတို့သိတာသွားပါလိမ့်မယ်အဲ့တော့ပဏကဇက်ထဲမှာဖရာလောင်းသေနကပြောတဲ့ပညာရှိမှပြောတဲ့စကားလေးတခုရှိတယ်ဘာလဲဆိုတော့တရေယာပုရိသောဒါနံအပံဝါယရိဝါဘဟုံယောဇာတ္တဝါနာနုတ္တပိတံဒုက္ခရတရံတတောသဗ္ဗညံသူကရံဒါနံဧဝံဇာနာဟိမတ္တဝါတဲ့မတ္တဝါရှင်ပြန်ကြီးကိုပြောပြတာမထဝရှင်ပြန်ကြီးကသူ့ရဲ့မိဖုရားလေးပုရောဟိတ်ရဲ့သားတယောက်ကချစ်ခင်မမောပြီးတော့အင်မတန်မှတက်မတ်မောပြီးတော့အစာအာဟာရပြတ်ပြီးတော့အင်မတန်မှတေဂာနီးဖြစ်သွားခဲ့တယ်ဆင်းရဲဒုက္ခတွေရောက်တယ်ဒီတော့ရှင်ပြန်ကြီးကစိတ်ထားကောင်းတော့သူ့ရဲ့မိဖုရားကို9ရက်ပေးလိုက်တယ်ဒါပေမဲ့လို့အဲ့ဒီမိဖုရားနဲ့ပုရောဟိတ်သားတနိုင်ငံမှာထွက်ပြေးတော့ဘုန်းကြီးတို့မထဝရှင်ပြန်ကြီးမှာစိတ်ဆင်းရဲနေတယ်စိတ်ဆင်းရဲတာကိုပွဲသဘင်ကြီးတခုကျင်းပပြီးတော့ပွဲပြတဲ့အခါမှာတန်လျက်ညိုတဲ့ခန်းတွေပါတာပေါ့အဲ့တော့ဘုန်းကြီးတို့ဖရာလောင်းတင်ကဘာပြောချင်တာလဲဆိုတော့အရှင်မင်းမြတ်တဲ့လောကမှာကိုယ်အင်မတန်ချစ်မြတ်နိုးတဲ့အရာဝတ္ထုကိုပေးလူပြီးတဲ့နောက်မှာနောင်တတပံပူပန်မှုမရှိဘူးစိတ်ဆင်းရဲမှုတောကတရားကင်းစင်သွားတယ်လူပြီးတဲ့နောက်မှာအဲ့ဒီလိုစိတ်တောကမရှိဘဲနဲ့နောင်တတရားကင်းစင်ခြင်းဟာတန်လျက်ကိုညိုတာတယ်လဲပို့ပြီးတော့ခက်ခဲပါတယ်ကိုနှစ်သက်မြေနိုးတဲ့အရာဝတ္ထုကိုပေးမယ်လို့ပြောတဲ့စကားတည်းလည်းပဲနောင်တာကင်းစင်တာပို့ပြီးတော့ခတ်ပါတယ်။နောက်တစ်ချက်ကကိုနှစ်သက်မြေနိုးတဲ့ဝတ္ထုကိုပေးမယ်လို့ပြောပြီးစကားကြည်အားလျော်စွာပေးတာတည်းလည်းပဲအဲ့ဒီလိုနောင်တာတရားကင်းစင်ဖို့ကပို့ပြီးတော့ခတ်ပါတယ်ဆိုပြီးတော့ရှောက်ထားခဲ့ရတယ်ပေါ့။အဲ့တော့ဘုန်းကြီးတို့အခက်ခဲဆုံးအရာ၄ခုကပထမတန်လျက်မြို့တာခတ်ပါတယ်တဲ့။တန်လျက်ကိုမျိုးရတာတဲ့ကိုမျက်နိုးတဲ့တက်ရှိတက်မဲ့ပစ္စည်းဝတ္ထုတစ်ခုကိုပေးမယ်လို့ပြောတဲ့ဇာကားကပို့ပြီးတော့ခက်ခဲပါတယ်တဲ့အဲ့ဒီလိုနှစ်မျိုးတဲ့ဇာကားကြည်အားလျော်စွာလက်တွေ့လောဘတရားကိုဖျက်ပြီးလွတ်လွတ်ကျွတ်ကျွတ်ပေးနိုင်တာကတန်လျက်မျိုးတာတဲ့ပေးမယ်ဆိုတဲ့ဇာကားတဲ့ပို့ပြီးတော့ခက်ပါတယ်တဲ့နောက်ဆုံးကဘာလဲဆိုတော့အဲ့ဒီလိုကိုနှစ်သက်မျက်နိုးတဲ့ဝတ္ထုကိုပေးလူပြီးတဲ့နောက်မှာနောင်တာတရားမရှိဘဲနဲ့စိတ်ဆင်းရဲမှုကင်းစွာနဲ့စိတ်ချမ်းသာစွာနေနိုင်ခြင်းဟာတန်လျက်မြူတာတည်းလေခက်ခဲတယ်ပေးမယ်လို့ပြောတဲ့စကားတည်းလေပို့ပြီးတော့ခက်ခဲတယ်လက်တွေ့လောဘကိုဖျက်ပြီးတော့လွတ်လွတ်ကျွတ်ကျွတ်ပေးတာတည်းလေပဲနောင်တာတရားကင်းမှုဟာပို့ပြီးတော့ခက်ခဲပါတယ်ဆိုပြီးတော့ဘုန်းကြီးတို့ပညာရှိတေနကအမတ်ကပြောခဲ့တာဖရာလောင်းကပြောခဲ့တာဘသူကပြောခဲ့တာလဲအဲ့တော့ဘုန်းကြီးတို့တောင်မျိုးမာကနံဆရာတော်ကြီးရဲ့အဋ္ဌထံကိုကြည့်ဆရာတော်ကြီးကဘုန်းကြီးတို့ငငယ်နဲ့ကိုရင်ဝတ်တယ်နောက်ចောင်းသားဝတ်နဲ့ပထမငယ်ပထမလက်တည်းဒါတွေမဖြေခဲ့ဘူးလားဖြေခဲ့လားနောက်စကားဘုန်းကြီးတို့သာသနာပေါ်မှာရောက်သွားတော့ဆရာတော်ကြီးကသာသနာပဝန်းကျင်မှာနေတယ်လို့ဒီလိုပြောလို့မရဘူးလားရလားအဲ့တော့သာသနာတော်ကြီးကိုမြင်လို့တယ်ဘုရားရှင်ရဲ့ចောင်းရာတွေကိုလေ့လာတယ်ဘုရားရှင်ကိုကြည်ညိုတယ်အဲ့တော့သာသနာတော်ကြီးကိုဘုရားရှင်လက်ထက်ကအတိုင်မဖြစ်တောင်မှဆရာတော်ကြီးအနေနဲ့ရှေးဆရာတော်ကြီးသူ့ရဲ့ဆွေတော်မျိုးတော်တွေဖြစ်တဲ့မာဝိတ္တရာယုံဆရာတော်ထေရန်ကာဆရာကြီးတွေမြောင်မြဆရာတော်တွေဆရာသမားတွေဆရာသမားတွေလက်ထက်ကအဆင့်တန်းတဲ့သာသနာတော်ကြီးကိုမကြစေခြင်းပဝန်းကျင်ကိုမြင့်တင်ပေးခြင်းလေဘာပဝန်းကျင်လဲမင်းသာသနာဆိုတဲ့ပဝန်းကျင်ဘာပဝန်းကျင်လဲအဲ့တော့သာသနာဆိုတဲ့ပဝန်းကျင်ကိုမြင့်တင်ခြင်းလားဒီတော့ဗုဒ္ဓမြတ်စွာလောင်းလျာတုန်းကနောက်ဆုံးအထိပါရမီလူနှများစွာချမ်းသာရေးမှုအသက်ပေးလို့ဖြစ်ခဲ့သည် ဗုဒ္ဓမြတ်စွာသာသနာအတွက်တော့ငါးပါးအသက်ဆုံးစေမည်တဲ့လောကမှာဘုန်းကြီးတို့ကိုယ့်ရဲ့အသက်ကိုအချစ်ဆုံးလို့ပြောလို့မရဘူးလားရလားရတယ်အဲ့တော့ဆရာတော်ကြီးအနေနဲ့ကိုယ်အင်မတန်မှမြင်လို့တဲ့အသက်ဒီအသက်သေခြင်းသေပါစေဆိုပြီးတော့ကြပြာနဲ့ထုတ်ဖော်ပြီးတော့မရေးခဲ့ဘူးလားရေးခဲ့လားဒါပါလဲဆိုတော့တန်လျဲမျိုးတာတဲ့ခက်တယ်တဲ့တန်လျဲမျိုးတာလေ့ကျင့်ရတယ်ကိုယ်အင်မတန်မြင်လို့တဲ့ကိုယ့်ရဲ့အသက်ကိုပေးဆက်မယ်ဆိုတဲ့စကားဟာလူတိုင်းပြောနိုင်သလားမပြောနိုင်ဘူးလားဒါပေမဲ့ဆရာတော်ကြီးမပြောခဲ့ဘူးလားပြောခဲ့လားသာသနာကိုလေးစားလို့တဲ့တန်ဖိုးထားလို့သာသနာကိုလေးစားပြီးတော့ဘာဖြစ်လို့လဲသာသနာတော်ကြီးကြမသွားစေခြင်းဘူးသာသနာတော်ကြီးဖြစ်နိုင်ရင်တည်တတ်နေစေခြင်းနဲ့ဒီတဲ့ပို့ပြီးတော့တိုးတက်စေခြင်းနဲ့အဲ့တော့ဗုဒ္ဓမြတ်စွာသာသနာအတွက်တော့ငါးပါးသက်ဆုံးစေမည်အဲ့တော့ဒီစာသားလေးဟာကိုယ်အင်မတန်ချစ်မြတ်နိုးတဲ့အသက်ကိုပေးဆက်ပါမယ်လို့ပြောတာမဟုတ်ဘူးလားဟုတ်လားနောက်ပေးဆက်ယုံမဲလားဆိုတော့ပေးဆက်ယုံနေမှာကလွတ်လွတ်ကျွတ်ကျွတ်ပေးသွားတယ်တဲ့ဘုန်းကြီးတို့ဆရာတော်ကြီးပြန်တော်မူမဲ့နေ့ထိညွန့်တန်းချောင်းအောင်မှာစာချသွားတာမကြဘူးလားကြဘူးလားအဲ့တော့စာချပြီးတဲ့နောက်မှာနေတော်လာပြီကျော်နှစ်ရက်နေ့7နာရီစာဝါချပြီးတဲ့မနှက်ဖန်မသေးသေးဘူးဆိုရင်ဆက်ပြီးတော့ပို့ချမယ်တုတ်ပါတရစပြီးတော့ခြာကစားဒီလိုမိန်ကြားခဲ့တာဘုန်းကြီးတို့မှတ်တမ်းနေရသိရတယ်အဲ့တော့ဆရာတော်ကြီးကနောက်ဆုံးနေ့ထိအသက်ကိုစွန့်တော်မူသွားသလားမစွန့်ခဲ့ဘူးလားအဲ့တော့ကိုချင်းမြတ်နိုးတဲ့အသက်ကိုဆရာတော်ကြီးကသာသနာကိုတန်ဖိုးထားပြီးတော့စွန့်ခဲ့တယ်တဲ့ဒီလိုပြောလို့ရောမရဘူးလားရလားရတယ်နောက်ဆုံးဘုန်းကြီးတို့နောင်တတရဆရာတော်ကြီးကဲမမလားဒါလေးမေးเสียရှိတယ်အခက်ခဲဆုံးဖြစ်တဲ့တတဝါရောစားတတဝါနာနုတက်ပေးတဲ့မိမိလှုပ်ပြီးတဲ့နောက်မှာနောင်တတရားကင်းစင်ဖို့စိုးရိမ်မှုများစွာပူပန်မှုများစွာဒါတွေကင်းစင်ဖို့လိုအပ်တယ်အဲ့တော့ဆရာတော်ကြီးနောင်တတရားကင်းစင်သလားဆိုရင်ဘုန်းကြီးတို့ကြည့်လိုက်လေဆရာတော်ကြီးသာသနာပြုခဲ့တာကျမ်းစာတွေရေးသားခဲ့တာ60ကျော်ကန္တာယုံတိုက်ကြီးတည်ထောင်ခဲ့တာကန္တာယုံတိုက်ခွဲပေါင်းမြောင်များစွာဘုန်းကြီးတို့များဆက်ကြကြောင်းတိုက်ကိုကန္တာယုံတိုက်ခွဲလို့ပြောလို့ရပါတယ်အဲ့တော့ဆရာတော်ကြီးကတမလွန်ဘွားအမြန်ပြန်ပြီးတော့တည်နိုင်တယ်ဆိုရင်သူကျန်းစာတွေဖတ်ပြီးတော့စာတက်ပေးတဲ့ဖြစ်ခဲ့တာတွေတွေးပြီးတော့ဝမ်းသာမလားဝမ်းနည်းမလားအဲ့တော့ဘုန်းကြီးတို့နောင်တတရားဆိုတာဆရာတော်ကြီးဖြစ်ဖို့ရမလွယ်ပါဘူးဆရာတော်ကြီးကဒီကျန်းစာတွေကိုရေးပြီးတော့သာသနာတော်ကြီးတည်တံ့စေခြင်းနဲ့သာသနာတော်ကြီးကိုဖြစ်စေခြင်းနဲ့အဲ့တော့ဘုန်းကြီးတို့ဆရာတော်ကြီးကိုယ်တိုင်ခုမာနာကကျုပ်ဆရာတော်မွေးပြီးတော့ထားခဲ့တာအရေးချင်းပြေးသွားတဲ့ဆရာတော်တစ်ပါးဖြစ်သွားခဲ့တယ်။ဘုန်းကြီးတို့ကြတော့ဆရာတော်ကြီးကိုယ်တိုင်မမွေးမြူခဲ့ပြီမဲ့ဆရာတော်ကြီးရေးသားတဲ့ကျမ်းစာတွေဆရာတော်ကြီးရဲ့တပည့်ကြီးဖြစ်တဲ့မာနာကကျုပ်ဆရာတော်တွေဆရာတော်တွေထံမှာဓမ္မစရိယစာဝါတွေသင်္ချိုစာဝါတွေတက်ပြီးတော့ဘုန်းကြီးတို့မှာလူလားမြောက်ခဲ့ရတာ။အဲ့တော့ဒီလိုသာသနာအတွက်လှုပ်လှုပ်နေတာတွေတွေ့ပြီဆိုရင်ဆရာတော်ကြီးများမြင်နိုင်ခဲ့ရင်နောင်တတရားဖြစ်နိုင်သလားမဖြစ်နိုင်ဘူးလား။အင်မတန်မှဝမ်းသာတော်မူမယ်အဲ့တော့လှူပြီးတဲ့နောက်မှာနောင်တတရားကင်းစင်ဖို့ကအခက်ခဲဆုံးဖြစ်ပါတယ်တန်လျက်မျိုးသားတည်းလည်းခက်ပါတယ်ပေးမယ်ဆိုတဲ့ကိုချစ်မြတ်နိုးတဲ့ပစ္စည်းကိုပေးမယ်ဆိုတဲ့လည်းပို့ပြီးတော့ခက်ခဲပါတယ်တကယ်လွတ်လွတ်ကျွတ်ကျွတ်ပေးတာတည်းလည်းပဲနောင်တတရားကင်းစင်ဖို့ကခက်ခဲပါတယ်ဆိုတော့ဆရာတော်ဘုရားကြီးဟာမိမိပဝန်းကျင်မိမိနေထိုင်တဲ့သာသနာတော်အတွက်အသက်ကိုပေးဆက်ခဲ့တယ်ပေးဆက်ပြီးတဲ့နောက်မှာလည်းပဲယနေ့မာကနောင်တိုက်ခွဲတွေမြို့တိုင်းမြို့တိုင်းမှာအင်မတန်မှကြီးပွားနေကြတယ်။နောက်ပြီးတော့ဆရာတော်ကြီးရေးတဲ့ကျမ်းစာတွေဖတ်ပြီးတော့သူတော်ကောင်းတွေဖြစ်သွားကြတယ်။အဲ့တော့ဆရာတော်ကြီးဟာဒီဟာတွေကိုပြန်ပြီးတော့ကြည့်ပြီးအသက်ပေးခဲ့ရတာကိုကြည့်ပြီးတော့နောင်တဆိုတာမဖြစ်နိုင်ပါဘူး။ဒါကြောင့်မို့ဆရာတော်ကြီးဟာအင်မတန်မှဝမ်းမြောက်ဝမ်းသာဖြစ်နေမယ်လို့ဒီလိုပြောလို့မရဘူးလားရလား။ဒီလိုလှုပ်ဆောင်ခဲ့တာတွေကဘာကြောင့်လဲမေးရင်သာသနာဆိုတဲ့ပဝန်းကျင်ကိုတန်ဖိုးထားလို့တဲ့သာသနာတော်ကြီးကိုတန်ဖိုးထားလို့လားတန်ဖိုးမထားလို့လားဗုဒ္ဓမြတ်စွာသာသနာအတွက်မူငါးပါးအသက်ဆုံးစေမည်နောက်မဆုံးပေါင်းခုလူတွေးလို့ကုသိုလ်ရေးမှုစူးစမ်းမည်ဆိုပြီးတကယ်စူးစမ်းသွားခဲ့တယ်ကိုယ်အင်မတန်ချစ်မြတ်နိုးတဲ့ကိုယ့်ရဲ့အသက်ကိုယ့်ရဲ့ခန္ဓာစွန့်ပြီးတော့စွန့်မယ်လို့လည်းပြောတော်မူခဲ့တယ်တကယ်လည်းပဲစာချပြီးတော့ပြန်တော်မူခဲ့တော့တကယ်လည်းပဲစွန့်တော်မူခဲ့တယ်ဆုံးပြီးတဲ့နောက်မှာလည်းပဲနောင်တတရားဆိုတာဘယ်လိုမှမဖြစ်နိုင်ခဲ့တော့ဘူး။ဒါကြောင့်ဆရာတော်ကြီးအနေနဲ့နောင်တတရားကင်းစင်တဲ့အခက်ခဲဆုံးအရာဝတ္ထုကိုကြော်လွှားသွားပါတယ်။ဒါပါဖြစ်လို့လေဆိုတော့သာသနာတော်ကိုတန်ဖိုးထားလို့တဲ့။သာသနာဆိုတဲ့ပဝန်းကျင်ကိုသိပ်ပြီးတော့တန်ဖိုးထားလို့ဆရာသမားတွေထားခဲ့တဲ့သာသနာသိပ်ပြီးတော့အောက်တန်းမကျစေခြင်း။ တိတ်ပြီးတော့မြင်စေခြင်းတဲ့အတွက်ဆရာတော်ကစူးစမ်းခဲ့တာဒါကြောင့်ဆရာတော်ကပဝန်းကျင်ကိုတန်ဖိုးထားသလားမထားဘူးလားမေးရင်ဘယ်လိုဖြေရမှာလဲကိုယ့်ရဲ့လူရင်းဆန္ဒကလူတိုင်းလူတိုင်းချမ်းသာကျင်တာပဲဒါပေမဲ့ဆရာတော်ကဖြစ်တယ်လို့နေပြီးတော့ဖြစ်တယ်လို့စားတော်မူပြီးတော့သာသနာအတွက်လုပ်ခဲ့တာကိုယ့်ရဲ့အတ္တကိုရှည်တန်းတင်သလားသာသနာအတွက်ရှည်တန်းတင်ခဲ့သလားသာသနာအတွက်ရှည်တန်းတင်ခဲ့တာဒီလိုရှည်တန်းတင်တာလည်းပဲကိုယ့်ဘဝချမ်းသာဖို့လားသာသနာကြီးစီပင်ပြီးတော့အားလုံးချမ်းသာရောက်ဖို့လားအားလုံးချမ်းသာဖို့ကိုကြိုးအတွက်ပါသလားအဲ့တော့မေတ္တာတရားတွေဒါကြောင့်ဆရာတော်ကြီးဟာဒီညီညွတ်ကြောင်မြတ်တာကြောင်ချစ်ကြည်စွာရှင်တွဲနေတဲ့ကြောင်တရားသုံးပါးကိုလက်တွေ့ကျင့်ခဲ့တယ်လို့ပြောလို့အင်မတန်မှအဆင်ပြေပါတယ်ဒီကြပြားလေးတစ်ခုကိုကြည့်ရင်ပဲလှုပ်ဆောင်ချက်တွေကိုကြည့်ရင်ပဲဆရာတော်ကြီးဟာအဆင်ပြေခဲ့ပါတယ်အဲ့တော့ဘုန်းကြီးတို့မာနိုင်ကကျုပ်ဆရာတော်အကြောင်းလေးအချိန်ရသလောက်ပြောဦးမယ်ပေါ့ဘုန်းကြီးတို့မာနိုင်ကကျုပ်ဆရာတော်ကိုဘုန်းကြီးအားလုံးဂုံပေါင်းမြောက်များစွာတဲ့ရနှစ်ခုကိုပဲထုတ်ပြီးတော့ပြောပါမယ်ကိုတွေးနေသမုဒ္ဒရာရေတွေကိုဘုန်းကြီးတို့ရှားဖို့တစ်စက်လောက်တင်ကြည့်ရင်ငန်တယ်ဆိုတာသိပါတယ်အလုံးတောက်ကြီးမှာသိတာမဟုတ်ပါဘူးတစ်စက်လောက်တင်ကြည့်ရင်အရသာမသိဘူးလားသိလားအဲ့တော့ဂုံပေါင်းမြောင်များစွာတဲ့ဘုန်းကြီးကဂုံလေးနှစ်ခုကိုဘုန်းကြီးရဲ့အမတ်တရားဖြစ်နေတဲ့ဂုံလေးနှစ်ခုကိုပြောပြပေးမယ်ပေါ့အဲ့တော့ဆရာတော်ဟာပဝန်းကျင်သာသနာကိုဘလောက်ထိတန်ဖိုးထားခဲ့သလဲမိမိအတ္တကိုရှေ့တန်းတင်ခဲ့သလားမတင်ခဲ့ဘူးလားမေတ္တာတရားဘလောက်ထိကြီးမားတယ်ဒါလေးကိုဘုန်းကြီးအကျဉ်းချုပ်ပြောပြပေးမယ်အဲ့တော့ဘုန်းကြီးတို့ဒီမှာနေတော့ဆရာတော်တက်တော်46နှစ်ရောက်ခါစားလောက်ဘုန်းကြီးတို့မဟာကဏ္ဍဝန်ကျောင်းတိုက်ကိုရောက်လာတယ်ဘုန်းကြီးတို့နောက်နှစ်1341ခုဆရာတော်တက်တော်48နှစ်လောက်မှာပထမဆုံးတာမဏိကျော်ဝင်နေပေါ့ဝင်တဲ့အခါဆရာတော်စီသွားပြီးတော့အလုံးနိုင်ကတွေကိုကြတော့တဲ့အခါဆရာတော်ပြောလို့ရှိတဲ့စကားလေးကကိုရင်တို့တဲ့စာမေးပွဲဆိုတာစာရယုံနဲ့မပြီးဘူးကံကောင်းမှုလိုတယ်တဲ့ဘာကောင်းမှုလိုလဲအဲ့တော့ကံကောင်းခြင်းလို့ရှိရင်ဘာလုပ်ရမလဲဆိုတော့သီလကိုဖြူစင်အောင်ထားဒဏ်နေတင်နေလို့ရှိရင်ဒဏ်နေတောင်းဖရာရှင်ကိုရှိကိုပူဇော်ရေတော်ပန်းတော်ပူဇော်စသဖြင့်ကုသိုလ်တွေလုပ်ရတယ်တဲ့ကုသိုလ်လုပ်လို့ရှိရင်စိတ်ကောင်းလာတယ်စိတ်ကောင်းရင်စေတနာကောင်းတယ်စေနာကောင်းရင်ကံကောင်းတယ်ဒီလိုအဓိပ္ပာယ်မျိုးလေးတွေစာဖြေသွားတိုင်းသွားတိုင်းဘုန်းကြီးတို့ကိုဆုံးပါခဲ့တယ်အဲ့တော့ဒီဆုံးမစကားလေးဟာအခြားတန်ဃာတွေအတွက်တော့ဘုန်းကြီးမပြောလို့ပါဘူးဘုန်းကြီးအတွက်ဘယ်လောက်ထိတန်ဖိုးရှိခဲ့လဲဆိုတော့ဘုန်းကြီးဟာအဲ့ဒီအချိန်ကစပြီးတော့ဆရာတော်ဩဝါဒတွေကြားပြီးတော့သီလယူပြန်လာလို့ရှိရင်ဒံဆိုတာကထမ်းမှကြေးတာသီလယူနေတယ်မကြေးဘူးဆိုတာသိတော့ခုဘုန်းကြီးတို့တိမ်တန်းကျောင်းမှာစာချသွားတဲ့ဘုန်းကြီးဦးမဟောတရာဆိုတာပအိုးဘုန်းကြီးခုတော့လူပြန်တော်ဖြစ်သွားခဲ့ပါပြီ။အဲ့ဒီဘုန်းကြီးစီမှာဘုန်းကြီးတို့ဒဏ်တောင်းတယ်။သူကလည်းပဲဘယ်နေရာတည်းပြည့်စည်လဲလိုက်။ဘာဖြစ်လို့လဲဆိုတော့ဆရာတော်ရဲ့ဩဝါဒလေးတွေကိုကြားပြီးတော့ကံကောင်းခြင်းလို့လုပ်ခဲ့တာတဲ့။ဘာကောင်းခြင်းလို့လုပ်ခဲ့တာလဲ။အဲ့ဒါဘယ်ချိန်ထိလဲဆိုတော့ဘုန်းကြီးတို့တက်ကြတီကတာမဏိကျော်ကြီးပြီးတဲ့နောက်တက်ကြတီကဘီးဝန်သားရတဲ့အထိခုဘကိုးတာမဏိကျော်ဘုန်းကြီးတို့ဥညာနာတိထာတို့ဘုန်းကြီးတို့တွေဟာခုကြောအောင်စံတာဆရာတော်ကြီးခုရှိပါသေးတယ်အဲ့ဒီဆရာတော်ကြီးစီသွားပြီးတော့ပရိစိဏီတွေတောင်းပြီးတော့ကံကောင်းအောင်လို့ဆိုပြီးဆရာတော်ဩဝါဒနဲ့အညီပရိတွေစိတ်ခဲ့ပါတယ်အဲ့တော့တကယ်တော့ရှက်ရှက်နဲ့ဝန်ခံရရင်တော့စာမွေးပွဲအောင်ခြင်းလို့ကံကောင်းခြင်းလို့လုပ်ခဲ့ရတာအဆင့်တန်းတော့စိတ်တက်ကတော့မမြင်ခဲ့ဘူးပေါ့ခုချိန်လို့တော့မဟုတ်ဘူးပေါ့ဒါပေမဲ့လို့ဘုန်းကြီးတို့အတိုင်းတာတစ်ခုတည်းအကျိုးတက်ရောက်မှုမရှိဘူးလားရှိလားအဲ့တော့ဘုန်းကြီးတို့အာကုသူမလုဖြစ်ဘူး။တခြင်းနာထောင်နာတွေမလုဖြစ်ဘူး။ညစာတွေပဲကြီးလို့တောင်မှတက်နိုင်နေမြကင်းအောင်လုခဲ့ပါတယ်။ဒါဆရာတော်ရဲ့ဩဝါဒကြောင့်ဆရာတော်ရဲ့ဘာကြောင့်လဲ။ဘုန်းကြီးတို့တက်ကြတရားပြီးရင်သာရန်ငါးဝါရမှာပြီးတဲ့အထိအဲ့ဒီကြောင်စံတာဆရာတော်ဆံသွားပြီးတော့ပရိစိဏီတွေတောင်းပြီးတော့စိတ်ခဲ့တယ်။အဲ့ဒါဆရာတော်ကကံကောင်းမှုလို့တယ်။စာကြုံနဲ့မရပါဘူး။ဒါမျိုးတွေလုခဲ့တယ်။အဲ့တော့ခုချိန်မှာဘုန်းကြီးတို့ဒီစိတ်ထားတွေတော့မရှိတော့ပါဘူးပြောင်းသွားခဲ့ပါပြီကံကောင်းခြင်းလို့လုပ်တယ်ဒါမျိုးတွေမရှိတော့ပါဘူးအဲ့တော့ဘုန်းကြီးတို့ဘဝတစ်လျှောက်မှာစာမှုပဲမြန်ပြီးပြီးတော့ယနေ့လိုသာသနာ့အလုပ်တွေလှုပ်ဆောင်နိုင်တာဆရာတော်ရဲ့ကျေးဇူးလို့ပြောလို့မရဘူးလားရလားအဲ့တော့ဆရာတော်ကတပည့်တန်ကကိုရင်လေးတွေ14-15နှစ်ကိုရင်လေးတွေကိုလေးလေးစားစားပြောတယ်ဆိုတာအနာဂတ်သာသနာကိုတန်ဖိုးထားလို့လားမထားလို့လားနာဂတ်သာသနာမှာယနေ့လူငယ်နောင်ဝယ်လူကြီးတစ်ချိန်မှလူကြီးဖြစ်ကြမှာအဲ့တော့လူကြီးဖြစ်လို့ရှိရင်ပညာဆိုတာပြည့်မှာ ပညာပြေးမှာသာသနာလို့လှူဆောင်နိုင်မှာဆိုပြီးတော့ဘုန်းကြီးတို့ကိုယ်ရင်ငယ်လေးတွေကိုတန်ဖိုးထားလေးစားပြီးတော့ဆရာတော်ဩဝါဒပေးခဲ့တယ်။အဲ့တော့နံပါတ်1ပတ်ဝန်းကျင်ကိုတန်ဖိုးထားလေးစားတယ်ဆိုတာဆရာတော်ရဲ့နှလုံးသားမှာမရှိဘူးလားရှိလားရှိတယ်အဲ့တော့ငါသာလူကြီးဖြစ်ရမယ်ငါသာပညာတတ်ကြီးဖြစ်ရမယ်ဆိုရင်ဒီလိုဆုံးမပေးပါမလားမပေးဘူးအတ္တကိုရှည်တမ်းမတင်ပဲနဲ့သာသနာတော်ကြီးစီပင်ဖို့သာသနာပြုမျိုးဆက်တွေများများပေါ်ပွားနိုင်ဖို့ဆရာတော်ကပေးခဲ့တာဆိုတော့အတ္တကိုရှည်တမ်းတင်တာလားသာသနာကိုရှည်တမ်းတင်တာလားနောက်တစ်ချက်ကဒါဟာကြီးပွားတိုးတက်စေခြင်းလို့မိန်းနာဆိုတော့မေတ္တာတရားမကြီးဘူးလားကြီးခဲ့လားအဲ့တော့ဆရာတော်ရဲ့ဘုန်းကြီးတို့ရဲ့ကိုတွေ့အဲ့ဒီဩဝါဒလေးတခွန်းနဲ့ဘုန်းကြီးတို့ရဲ့ဘဝကတော်တော်လေးပြောင်းလဲခဲ့ပါတယ်။အဲ့ဒီအချိန်မှတုန်းကစိတ်ထားကတော့မမြင်ဘူးပေါ့။ဇာမွေးပဲအောင်ခြင်းလို့ကံကောင်းခြင်းလို့ဒါလူငယ်သဘာဝဖြစ်ခဲ့ပါတယ်။ယနေ့ချိန်မှတော့ဒါတွေဟာနားလည်သွားခဲ့ပါပြီ။အဲ့တော့ကုသိုလ်ကတော့ဆက်လုပ်မယ်။အဲ့တော့မတောင်းတလည်းပဲကောင်းတာလုပ်ရင်ကောင်းကျိုးဖြစ်တယ်ဆိုတာယခုချိန်တော့ကောင်းကောင်းကြီးသဘောပေါက်သွားခဲ့ပြီ။အဲ့တော့ဆရာတော်ရဲ့ကျေးဇူးကြောင့်ဘုန်းကြီးတို့ဒီလိုအချိန်ကြီးရောက်ခဲ့တာဒါမျိုးပြောချင်တာပါနောက်တစ်ချက်ကဘုန်းကြီးတခုကိုယ်တွေလေးတခုပြောဦးမယ်ပေါ့ဘုန်းကြီးတာမဏိကျော်ဘွဲရပြီတော့ယဟန်ဖြစ်ခါစားဝါမရခင်မှာစုလဝါပရိဝါကိုကြောင်းတိုက်ကတာဝန်ပေးလို့ဘုန်းကြီးပို့ချတယ်ပေါ့တရက်တော့ဘုန်းကြီးတွားကြိုက်တဲ့ယောဂါဖြစ်လာတယ်တွားကြိုက်တဲ့ယောဂါဖြစ်လာတော့သတင်းသုံးပေါ်နှစ်ပါးနဲ့ဘုန်းကြီးရောစု၃ပါးပေါ့ယဟန်ဖြစ်ခါစားကြောင်းထဲမှာစာမကြည့်နိုင်တော့ဟိုဒီပွဲကုန်းတိမ်ရဲ့တိမ်တန်းကျောင်းရဲ့တောင်ပက်လန်းအရှိနောက်လမ်းလျှောက်တယ်လမ်းလျှောက်ရင်လမ်းလျှောက်ရင်လည်းသွားကနာလာတော့ဘာရည်လို့တော့မဟုတ်ဘူးဥတီကျဲလည်းမရှိဘူးကျောင်းပေါက်ကနေထွက်ပြီးတော့ဆူတောင်းပြေးခုရွှေမုတ်သောစီရီတော်ကြီးရှိတဲ့ဘက်ကိုလမ်းလျှောက်တယ်အချိန်ကည၈နာရီတော်တော်ကြီးကြော်နေခဲ့ပါပြီအဲ့တော့ဆရာတော်ကလည်းပဲမှောင်ရိပ်ထဲကနေပြီးတော့လက်ထဲမှာတောင်ဝေးရတစ်ဖက်ဓမီရတစ်လက်အဲ့ဒီလိုကင်ပြီးတော့ထွက်လာခဲ့တယ်။မောင်နေကနေရက်ခိုင်းလိုက်တယ်ပေါ့။အဲ့တော့ဘုန်းကြီးတို့ကလက်အုပ်ချီပြီးတော့ရက်တော့မြေကြီးပေါ်ဓမီနဲ့ထိုးကြည့်ပြီးတော့ဘုန်းကြီးကိုမြင်သွားတော့ဩဦးစင်းလဲပါတကူတဲ့။စာတော်ပေတော်ပုဂ္ဂိုလ်ကြီးဆိုတာကစံပြဖြစ်နေနေတဲ့နာတဲ့။ဒါမျိုးတွေရှောက်မထွက်နဲ့။ဆရာတော်ကဘုန်းကြီးတို့ကိုရှောက်ထွက်မယ်ထင်လို့လားတော့မသိဘူးပေါ့။အဲ့တော့ဘုန်းကြီးတို့ဒါနဲ့ကြောက်ကြောက်နေပဲပြန်လာတယ်။ဆရာတော်လည်းပဲဒီလောက်ပဲပြောပြီးတော့ဝင်သွားခဲ့တယ်။အဲ့တော့ဒီအချိန်တုန်းကတော့ဘုန်းကြီးတို့အသိဉာဏ်ကအာနယ်ခဲ့တယ်ပေါ့။ဒါပေမဲ့လို့နောက်တစ်ချိန်မှစဉ်းစားကြည့်တယ်။အဲ့ဒီလိုအခစ်ခါတုန်းကအဲ့ဒီလောက်နေရာကိုရောက်ပြီဆိုရင်ဘုန်းကြီးတို့ကြောင်တိုက်ကနှင်ထုတ်ပိုင်ခွင့်ရှိတယ်လို့ဘုန်းကြီးတို့ဒီလိုပဲယူဆပါတယ်။ဒါပေမဲ့ဆရာတော်ကမထုတ်ခဲ့ပါဘူး။ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးစဉ်းစားကြည့်တယ်။ဆရာတော်ကအတိတ်နာကပစ္စုပန်သုံးသက်ပါလိမ့်မယ်။ဘုန်းကြီးရဲ့ဘဝမှာလည်းပဲမာကနောင်ကြောင်တိုက်မှာမူလာရန်နေပြီးတော့ဘီယွန်တာစာမှုပဲပြီးတဲ့အထိတင်ယူခဲ့ပေမဲ့တိတ်ကြီးကြီးမားမားအကုသိုလ်ဒုစရိုက်တွေဘုန်းကြီးတို့မလုပ်ခဲ့ပါဘူးပြစ်မှုတွေမကျူးလွန်ခဲ့ပါဘူးအဲ့တော့ဆရာတော်ကဘုန်းကြီးတို့သုံးသက်မှာကအတိတ်တုန်းကလည်းအပြစ်မရှိခဲ့ဘူးပစ္စုပန်လည်းမလည်းကြောင်တိုက်မှာစာချပြီးတော့ဝန်ဆောင်နေတယ်အနာဂတ်မှာလည်းပဲအလားလာရှိတယ်လို့ဒီလိုသုံးသက်ပုံရပါတယ်ဒီတော့ဆရာတော်ကပြင်းပြင်းထန်ထန်တော့မပြောဘဲနဲ့ဒီလိုပဲစာတော်ပေတော်ပုဂ္ဂိုလ်ကြီးဆိုတာစံပြဖြစ်နေနေတဲ့နယ်ဆိုတာဆုံးမပြီးတော့ကြွားသွားခဲ့တယ်။တကယ်လို့များဘုန်းကြီးကစဉ်းစားကြည့်တယ်။ဆရာတော်အနေနဲ့ပဝန်းကျင်အနာဂတ်သာသနာအတွက်တန်ဖိုးမထားတတ်ဘူး။ငါကျောင်းဘုန်းကြီးငါမာနာယကပဲဆိုတဲ့စိတ်ကလွန်ကဲပြီးတော့သာသနာရဲ့မျက်နှာမထောက်ထားခဲ့ဘူး။တကယ်လို့မေတ္တာတရားအားနည်းပြီးတော့နှင်ထုတ်ခဲ့မယ်ဆိုရင်ဘုန်းကြီးတို့အခြေအနေဟာမြတ်စက်ကြာကျောင်းတိုက်ဆိုတာပေါ်လာဖို့အခြေအနေရှိတောင်းမှရှိပါလိမ့်မယ်။အဲ့တော့ခုတော့ဆရာတော်ကမေတ္တာတရားနဲ့အနာဂတ်သာသနာအတွက်ယခုချိန်မှာဒီစာတင်သားဒီစာချဘုန်းကြီးဟာအပြစ်တွေအတိတ်ကလည်းမရှိခဲ့ဘူးပိဿုပန်လည်းကြောင်းတိုက်ယေရှုပြုနေတယ်အနာဂတ်လည်းလားလာရှိတယ်အဲ့တော့အနာဂတ်သာသနာပဝန်းကျင်ကိုတန်ဖိုးထားလို့ဒီလိုပြောလို့မရဘူးလားရလားပုဂ္ဂိုလ်တယောက်ရဲ့တိုးတက်တဲ့မဲ့ဘဝကိုဆက်ပြီးတော့တိုးတက်ပါစေဆိုတဲ့မေတ္တာတရားကြီးမားတာရောပြောလို့မရဘူးလားရလားငါလူကြီးငါပြောရနာခံရမယ်မင်းတို့ထွက်ကြဒါမျိုးအတ္တကိုရှည်တန်းတင်ခဲ့သလားမတင်ခဲ့ဘူးလားအဲ့တော့ဓာရီနေပဲဆရာတော်ဟာညီညွတ်ကြောင့်တရားတွေအဲ့ဒီချိန်တော့ဘုန်းကြီးတို့ကျင့်ခဲ့တယ်လို့ခုနောက်ပိုင်းတော့တော်တော်ကြီးကိုနားလည်သွားပါတယ်ကဲမြတ်တရေညီညွတ်ရေချစ်ကြည်ရေဆိုတဲ့လမ်းစဉ်၃ချက်ဒါတော့ဆိုရင်ဘုရားရှင်ဘလို့ကျင့်သုံးတော်မူခဲ့တယ်လေရှင်အာနန္ဒမထေရမြတ်ဘလို့ကျင့်သုံးသွားခဲ့တယ်လေ တောင်မျိုးမာကနောင်ဆရာတော်ဘုရားကြီးကိုချင်းမြတ်နေလို့တဲ့အင်မတန်မှကိုချင်းမြတ်နိုးတဲ့အသက်နဲ့ခန္ဓာကိုပဝန်းကျင်သာသနာကြီးအတွက်ဘလောက်ထိပေးဆက်ခဲ့တယ်လဲသာသနာကိုဘလောက်ထိတန်ဖိုးထားခဲ့တယ်လဲယခုပြန်တော်မူခဲ့တဲ့မဟာနာကရုပ်ဆရာတော်ဟာပဝန်းကျင်ကိုသာသနာကိုတန်ဖိုးထားမှုမေတ္တာတရားကြီးမားမှုအတ္တကိုရှေ့တန်းမတင်မှုတွေဘလို့လုပ်ခဲ့တယ်လဲဒါဘုန်းကြီးရဲ့တကူတော်ဘုန်းကြီးရဲ့ကိုယ်တွေလေးမျှတာဖြစ်ပါတယ်ဟောဒီမှာကြွားရောက်လာတဲ့ဆရာတော်တွေကိုတွေးတွေအများကြီးရှိကြပါလိမ့်မယ်အဲ့တော့သမုဒ္ဒရာကြီးဟာတစ်ဆက်လောက်ရှာဖို့တင်ကြည့်ရင်ငံနေရတာကိုမသိနိုင်ဘူးလားသိနိုင်လားအလုံးတောက်ကြည့်ဖို့လိုလားမလိုဘူးလားဒီလိုပါပဲဆရာတော်ဖရာရဲ့မာနာကကျုပ်ဆရာတော်ဖရာရဲ့ဂုဏ်တွေကိုဒီလောက်လောက်ပြောလို့ရှိရင်သမုဒ္ဒရာတဲ့ရှိတဲ့ကြီးတွေကဒီလိုပါပဲအလုံးငံနာပါပဲလို့သိနိုင်တယ်လို့ဆရာတော်ရဲ့ဂုဏ်ကျေးဇူးတွေကလည်းဒီတိုင်းပါပဲဆိုတာသိနိုင်တော့ပါပြီဒါကြောင့်ကြပြားလေးမြတ်တရည်ညီညွတ်ရည်ချစ်ကြည်ဒီလမ်းစဉ်သုံးချက်ကြပြားလေးကိုဆိုပြီးတော့ဘုန်းကြီးတို့တရားပွဲတိညာဆိုအလုံးလောချီလိုက်ပဝန်းကျင်အားတန်ဘုဒ္ဓလေးစားတရမီမိမိလူအင်ရှေရန်တင်အစင်ပေရမီမေတ္တာရှိတာကံသုံးပါဖြစ်ပွားစေရမည်ကျင်စဉ်သုံးဝလိုက်နာကမြတ်တာချစ်ကြည်မည်ထေနုရုဒ္ဓလျှောက်ထားပါသုံးဖြာညီညွတ်ကြောင်းစွမ်းဤရှင်နန္ဒီယာလျှောက်ထားပါသုံးဖြာညီညွတ်ကြောင်းစွမ်းဤရှင်ကိမိလာလျှောက်ထားပါသုံးဖြာညီညွတ်ကြောင်းစွမ်းဤဗုဒ္ဓမြတ်စွာခွင့်ပြုပါသုံးဖြာညီညွတ်ကြောင်းစွမ်းဤအဲ့တော့ဒီကျင့်စဉ်သုံးပါးကိုတန်ဃာတော်ရှင်မြတ်တီကျင့်မယ်ဆိုရင်ဘုန်းကြီးတို့ပထမမြတ်တမှုရှိလာပါလိမ့်မယ်မြတ်တမှုရှိလာရင်ညီညွတ်စွာနဲ့ချစ်ကြည်စွာနဲ့ပရိယပฏิပတ်စာသင်စာကြားတရားတော်တရားပြလို့ဒီလို့ကိုစိတ်ထားမှန်မှန်နဲ့လှုပ်ဆောင်နိုင်ကြပါလိမ့်မယ်ပฏิပတိဖျားဥပ္ပမေတ္တာပွားတရားရှုမှတ်တဲ့လောဘဒေါသငြိမ်းချောင်းလို့ဒါတွေကိုလည်းညီညွတ်စွာချစ်ခင်စွာနဲ့အတူရှင်တွဲပြီးတော့လှုပ်ဆောင်နိုင်ပါလိမ့်မယ်။ဒါဆိုလို့ရှိရင်ဘုန်းကြီးတို့ဒီကျင့်စဉ်သုံးပါးကိုကျင့်ပြီးသားဖြစ်သွားတယ်။ဒီကျင့်စဉ်သုံးပါးကိုညီညွတ်စွာနဲ့ကျင့်ပြီးဆိုရင်ဘုရားရှင်ကိုလည်းပူဇော်ပြီးသားဖြစ်တယ်လို့ယေရှုရှင်ဆရာတော်ဘုရားတွေကိုလည်းပဲယေရှုအကောင်းဆုံးတုံ့ပြန်ပြီးတော့ပူဇော်ရာရောက်ပါတယ်။ဒါကြောင့်တန်ဃာတော်ရှင်မြတ်တရားလည်းဒီကျင့်စဉ်သုံးပါးကိုမျက်မျက်နှာနှာကျင့်နိုင်ကြပါစေ။တပိတ္တဂရမတရားလည်းပဲဒီကျင့်စဉ်သုံးပါးကိုကျင့်ပြီးတော့အာလုံမြတ်တာညီညွတ်ချစ်ကြည်စွာနဲ့တူရှင်တွဲပြီးပရိယပฏิပတ်သာသနာတော်ကြီးကိုချီးမြှောက်နိုင်ရပါစေ။ဒီလိုကျင့်ဆောင်ရင်ကျင့်ဆောင်ရင်းနဲ့နှလုံးသားမှာပါရမီတွေရင်တန်ပြီးမညံဖုန်ညံဖြင့်နိဗ္ဗာန်ချမ်းသာမြတ်ကိုကိုစီကိုငါလင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း။မေတ္တာပွားရအောင်ဆရာတော်ကြီးရဲ့မေတ္တာပုံနဲ့ပွားလိုက်ရအောင်စလုံးချလိုက်ကိုစီကိုငါကိုစီကိုငါကိုဒေတာကိုဒေတာပျောကြတတ္တဝါတွေအိမ်မရာမဲ့ကောင်းစွာမဲ့အိဆက်နိုင်ပါစေကောင်းစွာမို့တော့အလင်းရောက်ထာမြောက်နိုင်ပါစေမကောင်းညစ်ဆိုအာကုမျိုးဖြတ်ချိုးနိုင်ပါစေသုံးပြဆယ်လီပါရမီကိုစီဖြစ်နိုင်ကြပါစေသူတော်ကောင်းတဲ့တရားမြတ်လွမ်းဘက်ကဘာတည်ပါစေ တာတို့၃ချိန်ခေါ်ပါ